Welcome to the Voice of America in Burmese.
မင်္ဂလာများကြားပါခင်ဗျာ American ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇွန်လ20ရက်ကျန်းသာပရေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတူမီတာ25 30 51နဲ့ဒိုင်းလမီတာ190ပြင် VO ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးကြပါတယ်ခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်ကတော့ဇွန်လ20ပါခင်ဗျာဒီညမှာထူးခြားတဲ့သတင်းတွေကတော့ American အဝေးထုံးဒုံးရင်ကိုအီရန်ကပြစ်ချလိုက်ပါတယ်အမေရိကန်မက္ကဆီကိုကနေဒါကုန်သွယ်ရေးသဘောတူညီချက်အတည်ပြုပြီးတဲ့နောက်ဒီကိစ္စကိုဆွေးနွေးဖို့ကနေဒါဝန်ကြီးချုပ်ဝါရှင်တန် DC ကိုဒီကနေ့ရောက်လာဖို့ရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆုမြောက်မှုနဲ့အတူတင်ပြပေးတော့မှာခင
်ဗျဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံမှာ AH1N1 အမျိုးသားတစ်ခုရောဂါပိုးကြောင့်သေဆုံးသူဦးရေဟာ၅ယောက်ရှိသွားခဲ့ပြီဖြစ်ပါတယ
်ကျန်းမာရေးဒေသကြီးကဒေဦးသေဆုံးရောစကိုင်းတိုင်းဒေသကြီးကတဦးပေါ့ဒါစုစုပါ၅ဦးသေဆုံးခဲ့ပါတယ
်ကုသရေးဦးစီးဌာနဒုတိယညင်ကြားရေးမှူးချုပ်ဒေါက်တာသီရာလနေပြည်တော်သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင် NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဆွေးနွေးဖို့နေရာမသတ်မနိုင်သေးချိန်မှာပဲချမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေထပ်ဖြစ်လာနေတဲ့အကြောင်းတခါအမေရိကန်နိုင်ငံမှာဖွင့်ထားတဲ့ချင်းတိုင်းသူတို့ရဲ့ကုန်စည်အကြောင်းပါဝင်အမေရိကန်မှာသူတွေတီတွေကအနာဂတ်ဆေးဝါးတွေဖန်တီးဖို့ဂိမ်းကစားတဲ့သူတွေကိုအလုပ်ကိုင်တွေဖန်တီးပေးနေရဲဆိုတဲ့အကြောင်းကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာတော့အခုနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုစုံဝင်းလိုက်နဲ့အမှန်စုမြတ်မလို့ချင်ကြပေးပါဖြစ်ပါတယ်ဗျာ
သူတို့ရဲ့ပိုင်နယ်ထဲဝင်လာတဲ့အမေရိကန်ရဲ့မောင်းတူမဲ့အဝေးထိန် drone ယာဉ်တစ်ခုကိုဒီကနေ့ကြာသပတေးနေ့မှာမတော်တဆပြစ်ချလိုက်မိကြောင်းအီရန်အစိုးရအရာရှိကပြောပါတယ်ဒါပေမဲ့အဲ့ဒီအဝေးထိန် drone ယာဉ်ကိုအီရန်ကနိုင်ငံတကာလေကြောင်းပိုင်နယ်အတွင်းမှာပြစ်ချလိုက်တာလို့အမေရိကန်ကပြောပါတယ်အမေရိကန်စစ်တပ်ဗဟိုကုကေဌာနချုပ်ရစ်တပ်ဘူမူဂျီဘီလ်အဘန်ကတော့ဟော်မွတ်ဇ်လေကြောင်းအပေါ်ကနိုင်ငံတကာလေကြောင်းပိုင်နယ်လေကြောင်းပိုင်နယ်အတွင်းပြန်တန်းနေတဲ့အဲ့ဒီအမေရိကန်ကင်းထောက် drone ယာဉ်ကိုအီရန်ကမြေပြင်ကနေဝင်ပစ်ဒုံးချင်နဲ့ပြစ်ချခဲ့တာလို့ပြောပါတယ်ကမ်းလွန်တဲ့ကမ်းရိုးတန်းဒေသတွေမှာတရင်အချက်လက်တွေစုဆောင်းဖို့နဲ့ကင်းထောက်လုပ်ငန်းတွေလှုပ်ဆောင်နေတဲ့မောင်းသူမဲ့ drone ယာဉ်ကိုအခုလိုပြစ်ချလိုက်တဲ့လောက်ရဟာအကြောင်းမဲ့ရန်စတဲ့လောက်ရဖြစ်တယ်လို့ဗိုလ်မှူးကြီးဘီလ်အာဘန်ကပြောပါတယ်။အီရန်တို့ရဲ့အဆိုအရကတော့အီရန်လေကြောင်းပိုင်နယ်ထဲရောက်လာတဲ့ RQ-4 Black Global Hawk အမျိုးအစားအဲ့ဒီအဝေးထင်းဒုံးယာဉ်ကို Hormuz ရေလက်ကြားအနီးက Hormuz ကန်ခရိုင်အတွင်းမှာဒေါ်လာရေးအဆောင်တစ်ဖွဲ့ကပြစ်ချလိုက်တယ်လို့ဆိုပါတယ်။အမေရိကန်အရာရှိကတော့အဲ့ဒီ drone ယာဉ်ဟာ MQ-4C Triton အမျိုးအစားဖြစ်ပြီး Hormuz ရေလက်ကြားအပေါ်မှာပြန်တန်းနေစဉ်ပြစ်ချခံခဲ့ရတာလို့ပြောပါတယ်။
2014ခုနှစ်ကယူကရိန်းနိုင်ငံပေါ်ပြန်တန်းနေစဉ်မလေးရှားလေကြောင်းလိုင်းလေယာဉ်ကိုပစ်ချခဲ့မှုနဲ့၄ယောက်ကိုတရားစွဲခဲ့တဲ့အပေါ်အမေရိကန်နိုင်ငံသားရင်ဝင်ကြီးမိုက်ပွန်ပေယိုကကြိုဆိုလိုက်ပါတယ်။ရုရှား၃ယောက်နဲ့ယူကရိန်း၁ယောက်ကိုနယ်သာလန်အစိုးရကပုတ်ထူးနေကတရားစွဲခဲ့တာပါ။ဒီအမှုအတွက်ရုရှားဘက်ကပူးပေါင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်တဲ့ကြောင်းနိုင်ငံသားရင်ဝင်ကြီးပွန်ပေယိုကပြောကြားပါတယ်။နယ်သာလန်နိုင်ငံဦးဆောင်တဲ့နိုင်ငံကစုံစမ်းစစ်ဆေးသူတွေကရုရှားနိုင်ငံသားအီဂိုဂါဂင်၊ဆာဂေဒူဘင်စကီအိုလက်ပူလာတော့ဖ်နဲ့ယူကရိန်းနိုင်ငံသားလန်နက်ကာချန်ကိုတို့ကိုမတင်ကားသူတွေအဖြစ်စုံစမ်းတွေ့ရှိခဲ့ပါတယ်။သူတို့အားလုံးကိုလူတက်မှုနဲ့နယ်သာလန်အစိုးရရှေ့နေတွေကတရားစွဲထားတာပါ။ဒီလူတွေဟာယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလိုလားတဲ့သဘုံကောင်းဆောင်တွေဖြစ်ကြတယ်လို့သူတို့ဟာရုရှားအစိုးရနဲ့ပတ်သက်နေတယ်လို့နယ်သာလန်အစိုးရရှေ့နေတွေကပြောပါတယ်။2014ခုနှစ်ဇူလိုင်18ရက်နေ့တုန်းကနယ်သာလန်နိုင်ငံအမ်စတာဒန်မြို့ကနေမလေးရှားနိုင်ငံကွာလာလမ်ပူမြို့ကိုအသွားယူကရိန်းအရှေ့ပိုင်းမှာပြစ်ချခံခဲ့ရပြီးလေယာဉ်ပေါ်ပါသူ298ယောက်လုံးသေဆုံးခဲ့ပါတယ်။ရုရှားနိုင်ငံရဲ့လေကြောင်းရန်ကာကွယ်ရေးတပ်မဟာကမစ်ဆိုင်းဒုံးတစ်ခုလေယာဉ်ကိုထိမှန်ခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။ရုရှားဘက်ကတော့ဒီလေယာဉ်ပြစ်ချခဲ့မှုနဲ့သူတို့ပတ်သက်ခြင်းမရှိဘူးလို့ညှင်းဆန်တယ်လို့စုံစမ်းသူတွေဟာမယုံကြည်ရတဲ့အချက်လက်ထောက်ထားတွေကိုအသုံးပြုခဲ့တယ်လို့ဆက်ဆွဲပါတယ်။
အမေရိကန်ပြည်ထောင်စုကနေဒါတို့နဲ့ရရှိထားတဲ့သုံးနိုင်ငံကုန်သွယ်ရေးသဘောတူညီချက်ကိုမက္ကဆီကိုကအတည်ပြုပြီးနောက်တနေ့မှာပဲအဲ့ဒီသဘောတူညီချက်နဲ့တခြားကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုသမ္မတဒေါ်နယ်ထရန့်နဲ့ဆွေးနွေးဖို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဒီကနေ့ဝါရှင်တန် DC မှာလာရောက်ဖို့ရှိနေပါတယ်။အမေရိကန်နဲ့မက္ကဆီကိုအကြမ်းလူမှုကြီးကြပ်ဆိုင်ရာထင်မှားမှုတွေရှိနေကြောင်း Liberal အယူဆရှိသူတွေကသတင်းမှားတွေထုတ်လွှင့်နေတဲ့ကြားကပဲအမေရိကန်မက္ကဆီကိုကနေဒါကုန်သွယ်ရေးသဘောတူညီချက် USMCA လို့ခေါ်တဲ့အဲ့ဒီသဘောတူညီချက်ကိုမက္ကဆီကိုလွတ်တော်ကပုတ်ထုနယ်မှာထောက်ခံမဲ့114မဲကန့်ကွက်မဲ့၄မဲနဲ့တခက်နဲ့မဲခွဲအတည်ပြုပေးလိုက်ကြတာပါကွန်တရီသဘောတူညီချက်ကိုအတည်ပြုလိုက်နိုင်တဲ့အတွက်မက္ကဆီကိုသမ္မတအန်ဒရေးစ်မန်နွဲလ်လိုပက်စ်အိုဘရာဒိုကိုသ တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တ
ပြည်သူတွေစီကနေလက်နက်ပြောင်းဝယ်တဲ့အစီအစဉ်ကိုဒီကနေ့စတင်ပါတယ်။6လကြာမဲ့တနက်ပြောင်းဝယ်မဲ့အစီအစဉ်ကြောင့်တားမြစ်ထားတဲ့လက်နက်အများအပြားလူလူကြားထဲမှာရှင်းသွားလိမ့်မယ်လို့ညွှန်လင်းတဲ့အကြောင်းရဲအေးဆိုင်ရာဝန်ကြီးစတူဝတ်နက်ကပြောပါတယ်။ ခရိုက်ချက်မြို့ကပလီနှစ်ခုမှာလူအများအများတေဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းဆမီအော်တိုမက်တစ်လက်နက်တွေအသုံးပြုမှုကိုပိတ်ပင်ထားတာပါလက်နက်တွေပြန်ဝယ်ပြီးဒီလက်နက်ပိုင်းတွေကိုအရေးယူမှုကနေကင်းလွတ်ခွင့်ပေးတဲ့တခုတည်းသောရည်ရွယ်ချက်ကအန်ဒီရဲ့အများဆုံးလက်နက်တွေပြန့်နှံ့မှုကိုထိန်းချုပ်ဖို့ဖြစ်တယ်လို့ဝန်ကြီးနက်ကပြောပါတယ်လူပေါင်း50တေဆုံးခဲ့တဲ တားမြစ်ခဲ့ပါတယ်ရှင်အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9390မီတာ 51 kHz 585တို့ချင်းစနေတနင်္ဂနွေမှာ925 190 kHz 1595လို့ထုတ်လည်နေပါတယ်ရှင
်ဒီအမေရိကန်တန်ကဂျာတာပရင်းတီညပိုင်းသတင်းတွေကိုဆက်လက်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံဟာ TR3 လူကုန်ကူးမှုအစိုးဆုံးနိုင်ငံစီးနှံမှာထည့်သွင်းဖော်ပြထားပါတယ်။လူကုန်ကူးမှုတက်ချဲ့ရေးမှာမြန်မာအစိုးရအနေနဲ့အနေဆုံးလှုပ်ဆောင်တဲ့စံနှုန်းစံထားတွေမပြည့်တဲ့အပြင်လူကုန်ကူးမှုတက်ချဲ့ရေးတိုးတက်လာအောင်တိတာထင်ရှားတဲ့ကြိုးပမ်းမှုတွေလည်းမရှိခဲ့ဘူးလို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။လူကုန်ကူးမှုတက်ချဲ့ရေးမှာမြန်မာအစိုးရအနေနဲ့ထင်ရှားတဲ့ကြိုးပမ်းမှုတွေမတွေ့ပေမဲ့လို့လည်းလူကုန်ကူးသူတွေကိုအရေးယူတာတွေနဲ့လူကုန်ကူးမှုကာကွယ်ရေးအစီအစဉ်တွေကိုတော့ဆက်ပြီးဆောင်ရွက်နေတာတွေရှိတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းလိမ်ပိုင်းဆိုင်ရာလူကုန်ကူးမှုအပါအဝင်တခြားလူကုန်ကူးမှုတွေမှာအစိုးရနဲ့တမတော်အရာရှိတချို့တော်ဝတ်ပြီးပါဝင်ပတ်သက်တာတချို့ရှိတာကြောင့်လူကုန်ကူးသူတွေကိုအရေးယူတဲ့နေရာမှာလည်းအဟန့်အတားတွေဖြစ်နေတယ်လို့အမေရိကန်နိုင်ငံကြားရေးဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နေဆက်ဒေတာကစစ်ပွဲတွေကြောင့်ရိုဟင်ဂျာအပါအဝင်တခြားလူနည်းစုတိုင်းရင်းသားတွေအများအပြားဒုက္ခတွေဖြစ်နေပြီးသူတို့ဟာလူကုန်ကူးခံရမဲ့အန္တရာယ်တွေရင်ဆိုင်နေရတယ်လို့လည်းအစီရင်ခံစာကထောက်ပြပါတယ်။မြန်မာစစ်တပ်အနေနဲ့လည်းကလေးစစ်သားစုဆောင်းမှုတွေဆက်ရှိနေသလိုစစ်ပွဲတွေအတွက်အရတားတွေကိုအတင်းအဓမ္မခေါ်ယူလုပ်ကားပေးခိုင်းတာမျိုးလည်းရှိနေတယ်လို့ထောက်ပြထားပါတယ်။ဒီနေ့တစ်ခါထုတ်ပြန်တဲ့အမေရိကန်နိုင်ငံကြားရေးဌာနရဲ့နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံဟာမနှစ်2018ခုနှစ်ကစလို့ TR3 အစိုးဆုံးနိုင်ငံစီးရင်ထဲမှာဖော်ပြခံရပါတယ်ခင
်ဗျမြန်မာနိုင်ငံမှာလျှက်စစ်ဓာတ်အားမလုံလောက်တဲ့ပြဿနာကစီးပွားရေးတိုးတက်ဖို့အဟန့်အတားဖြစ်နေတယ်လို့ကမ္ဘာ့ဘဏ်ကပြောကြားခဲ့ပါတယ်နိုင်ငံတော်ကလျှက်စစ်ပြီးလုံးဝမရတာနဲ့ရတချက်မရတချက်ဖြစ်နေတာကနိုင်ငံရဲ့စွန့်အင်ကဏ္ဍမှာကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်နေတယ်လို့2019ဇွန်လအတွက်ကမ္ဘာ့ဘဏ်ရဲ့စီးပွားရေးစောင့်ကြည့်အစီရင်ခံစာထဲမှာဖော်ပြထားတာပါကျက်စစ်တဲ့အလိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့မြန်မာနိုင်ငံမှာဒီကဏ္ဍအတွက်နှစ်ဆတိုးမြင့်ရင်းနှီးမြှုပ်နှံမှုလိုသလိုစီမံကိန်းတွေကိုတုံးစမြန်မြန်အကောင့်ထဲပေါ်တင်တယ်လို့အကြံပြုထားပါတယ်။မီတာကားတွေကိုတိုးကောက်ဖို့လိုအပ်တယ်လို့လည်းအကြံပြုပါတယ်။ကျက်စစ်တဲ့ပေးဝေတဲ့ကဏ္ဍအနေနဲ့လုပ်ငန်းလည်ပတ်ရေးလုံလောက်တဲ့ဝင်ငွေရရှိအောင်လို့ဒါကတိုးကောက်ဖို့လိုတယ်လို့ဆိုပါတယ်။ကျက်စစ်တဲ့သုံးဆမှုဟာ2039နှစ်မတိုင်ခင်မှာပြန်ပြလိုအပ်ချက်ကနှစ်စဉ်17ရာခိုင်နှုန်းတိုးလာလိမ့်မယ်လို့လည်းကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့လုပ်ငန်းတွေပိုပြီးထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့နဲ့လျှက်စစ်မီပေးဝေတဲ့ဝန်ဆောင်မှုတိုးတက်ဖို့အတွက်လျှက်စစ်ဓာတ်အားနဲ့ပတ်သက်တဲ့အခြေခံအခက်အခဲကိုဖြေရှင်းဖို့လိုအပ်တယ်လို့လည်းကမ္ဘာ့ဘဏ်ရဲ့2019ဇွန်လအတွက်စီးပွားရေးစောင့်ကြည့်အစဉ်ခံစာထဲမှာထောက်ပြထားပါတယ်မြန်မာနိုင်ငံမှာရန်ကုန်လိုမြို့ကြီးမှာတော့အလှည့်ကျမီပေးစနစ်နဲ့လျှက်စစ်မီပေးနေရပါတယ
်အိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်တန်ဖိုင်းမြို့တွေကိုတရားမဝင်ခိုးဝင်လာတဲ့ရဟင်ဂျာမင်းကလေးရှိဦးကိုဖမ်းဆီးမိလိုက်ကြောင်းမီဇိုရမ်ရဲတပ်ဖွဲ့ကဗိုလ်ထုတ်နယ်မှာပြောပါတယ်။ဒါဟာလွန်ခဲ့တဲ့နှစ်လလောက်ကအလားတူခိုးဝင်လာတဲ့ရဟင်ဂျာအမျိုးသမီးရှိဦးကိုဖမ်းဆီးမိပြီးတဲ့နောက်မှာထပ်မံဖမ်းမိတာလည်းဖြစ်ပါတယ်။သူတို့ကိုလူမောင်ခိုကူးသူတွေကခေါ်လာတာလို့တန်ပြန်ရှိခံထားရတဲ့အဲ့ဒီအမျိုးသမီးငယ်ရှိဦးကိုမြို့တော်အိုက်ဇွန်နဲ့ကီလိုမီတာ130အကွာ ဒရက်လန်ကျွာမှာဖမ်းမိလိုက်တာလို့ဆိုပါတယ်အသက်15နှစ်ကနေဆက်6နှစ်အကြာရှိတဲ့မိခလင်ငယ်တွေကိုလူမောင်ခုကူသူတွေကဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကနေဖမ်းဆီးခေါ်ဆောင်ပြီးမြန်မာနိုင်ငံကတဆင့်တင်သွင်းလာတာလို့တာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့အေဒီလ22ရက်နေ့ရောင်းကလည်းအသက်
18နှစ်အကြာကရွာတရာမှာဖမ်းမိခဲ့ကြပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေကအမှိုက်တွေအာရှကိုတင်ပို့နေတာတားမြစ်ရေးအာဆီယံခေါင်းဆောင်တွေကိုတောင်းဆိုဖို့အတွက်အာရှတလွားကသဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားသူတွေပြင်ဆင်နေကြပါတယ်။ကုန်ကြမ်းအဖြစ်ပြန်သုံးနိုင်တယ်လို့ဆိုတဲ့ပလတ်စတစ်တွေ၊အီလက်ထရောနစ်ပစ္စည်းဟောင်းတွေ အရှိတောင်အာရှကိုတင်ပို့နေကြတဲ့အတွက်ဒီဒေသဟာကမ္ဘာအမှိုက်ပုံကြီးလို့ဖြစ်နေပြီလို့လှုပ်ရှားသူတွေကပြောကြပါတယ်။ရင်းရှည်တည်တံ့ရေးဘလို့တိုးမြင့်ပူးပေါင်းဆောင်ရွက်ကြမလဲဆိုတာကိုအာဆီယံခေါင်းဆောင်တွေထိုင်းနိုင်ငံဘန်ကောက်မြို့တော်မှာလေ့ရကြဆွေးနွေးနေကြတာပါ။ကုန်ကြမ်းအဖြစ်ပြန်သုံးနိုင်မယ့်အမှိုက်တွေကိုတရုတ်နိုင်ငံကအရင်ကဝယ်ယူနေတာဖြစ်ပေမဲ့နိုင်ငံသားကအမှိုက်တ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
င်းဖြင့်ဟာဒေသဆန်တော်ချင်းဒီကနေ့ညနေပိုင်းမှာပဲမြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယမ်းကိုရောက်သွားပါပြီ။ဒီခီးစဉ်အတွင်းမြောက်ကိုရီးယားနဲ့အမေရိကန်ကြားလက်ရှိပြုလုပ်နေတဲ့နျူကလ িয়ার အရေးဆွေးနွေးမှုကိစ္စတွေပါဆွေးနွေးကြဖို့ရှိနေပါတယ်။နေရက်ကြာမဲ့သမ္မတရှိရဲ့ခီးစဉ်ဟာတရုတ်ခေါင်းဆောင်တဦးအနေနဲ့ဆယ်လင်းနှစ်အတွင်းမြောက်ကိုရီးယားနိုင်ငံကိုပထမဆုံးအကြိမ်တောက်ရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ခီးစဉ်မစတင်ခင်မှာပဲကိုရီးယားကျွမ်းစွာကိစ္စပြည်လဲရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဦးရဲ့ကျုံ့ပတ်မှုတွေကိုချီးကျူးရေးသားထားတဲ့သမ္မတရှိရဲ့စာတမ်းတို့တစ်ခုကိုတရုတ်ဆွေးအပိုင်းသတင်းစာနဲ့မြောက်ကိုရီးယားသတင်းမီဒီယာတွေမှာရေးသားဖော်ပြခဲ့ကြပါတယ်။
Direct from Washington, the voice of America, VOA. နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့မတ်စုမြတ်မွန်တို့ညင်ညာပေးသွားတာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှဖြစ်ပါတယ်ပထမဆုံးတော့ဒီ H1N1 ရာသီတုတ်ကွေးနဲ့ဆိုင်တဲ့သတင်းတွေကိုပြောပြကြပါမယ်ဒီမြန်မာနိုင်ငံမှာ H1N1 အမျိုးအစားတုတ်ကွေးရောဂါပိုးကြောင့်သေဆုံးသူဦးရေ9ဦးထိရှိနေဖြစ်ပြီးတော့ရောဂါပိုးတွေ့ရှိထားသူ14ဦးရှိနေကြောင်းကျန်းမာရေးနဲ့အကသာဝန်ကြီးဌာနကပြုလုပ်တဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာကြေညာထားပါတယ်သေဆုံးသူတွေရောဂါပိုးရှိသူတွေရဲ့အတိုင်းအဝန်ပတ်ဝန်းကျင်တွေကိုလည်းကျန်းမာရေးဦးစီးဌာနကစောင့်ကြည့်နေပြီးတော့ကြိုတင်ကာကွယ်မှုတွေလုပ်နေတယ်လို့လည်းတာဝန်ရှိသူတူက VOA ကိုပြောပါတယ်အပြည့်စုံကိုတော့ VOA သတင်းတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာတနေငယ်လုံးအတိုင်းတာနဲ့ရန်ကုန်တိုင်းနဲ့စကိုင်းတိုင်းတို့မှာ AH1N1 PDM09 အမျိုးအစားရာသီတက်ခွေးရောဂါကြောင့်တေဆုံးသူလူနာပေါင်း9ဦးရှိပြီးရောဂါပိုးတွေ့ရှိသူ14ဦးရှိတာကြောင့်ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့ကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲမှာကုသရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတီယာလကအခုလိုပြောပါလ
ေ H1N1 PDM09 တွေ့တဲ့လူနာကတော့14ဦးရှိပြီဖြစ်ပါတယ်အဲ့ဒီနဲ့ဇွန်လအပြင်မှာဖြစ်ပွားသူလူနာကတော့10ဦးဖြစ်တယ်အဲ့ဒီမှာရန်ကုန်တိုင်းဒေသကြီးကရေဦးတည်ဆုံးရောစကိုင်းတိုင်းဒေသကြီးက2ဦးပေါ့ဒါစုစုပေါင်း5ဦးတည်ဆုံးခဲ့ပါတယ်ဒါအခုချိန်ဖြစ်ပါတယ်ဒီမှာ
လက်ရှိမှာတည်ဆုံးသွားတဲ့လူနာတွေနဲ့ယောဂပိုးတွေ့ရှိသားသူတွေရဲ့အိမ်သားတွေပတ်ဝန်းကျင်တွေကိုကျန်းမာရေးဝန်တန်းတွေကလေ့လာစောင့်ကြည့်တာတွေနဲ့ကြိုတင်ကာကွယ်ရေးတွေပြုလုပ်ပေးနေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနအသိပညာမြင့်တင်ရေးဦးစီးဌာနကညွှန်ကြားရေးမူဒေါက်တာ WA ကအခုလိုပြောပါတယ
်ဒီပါ surveillance ကကျမတို့အချိန်ကျန်းမာရေးဝန်ထမ်းတွေကတည်ဆုံးသူတွေနေထိုင်တဲ့အိမ်နဲ့ပတ်ဝန်းကျင်မှာဒီရာသီတုတ်ကွေးလက္ခဏာတွေရှိမရှိကိုစောင့်ကြည့်နေတာနောက်ရှိလို့ရှင်ကျမတို့အဲ့ဒါကိုသိနေอยู่ရယ်နေယူပြီးလို့ရှိရင်ပြင်းထန်လက္ခဏာတွေတွေ့ရဆိုလို့ရှိရင်တက်ဆိုင်ရာပြည်ုံဆွေးနွေးမှုအချိန်မီပြောကြားဖို့လို့တက်ကိုလုပ်တာလေ
စကိုင်းတိုင်းရှမ်းပြည်နယ်မြောက်ပိုင်းညီပြည်တော်နဲ့ရန်ကုန်တိုင်းတွေမှာရောဂါပိုးတွေ့ထားရပြီးရန်ကုန်တိုင်းအတွင်းမှာအဖြစ်များနေတယ်လို့လဲကျမရဲ့ဦးစီးဌာနကအသိပေးထားပါတယ်အခုလိုရာသီမျိုးမှာအေးမီတုတ်ကွေးဖြစ်တဲ့သူတွေအနေနဲ့လိုင်းနာဆောင်ရွက်ဖို့ကိုလည်းပြည်သူ့ကျမရဲ့ဦးစီးဌာနအသိပညာမြင့်တေဦးစီးဌာနကအခုလိုအသိပေးထားပါတယ
်သူယောဂါပိုးကတက်ရှူလမ်းကြောင်းကနေပြီးတော့တဆင့်ကူးတာတက်ရှူလမ်းကြောင်းကနေတဆင့်ကူးလို့ရှင်ဘလို့ထွက်မလဲဆိုနှာခြေလိုက်ရင်ချောင်းဆိုးလိုက်လို့ရှင်ဒီယောဂါပိုးတွေကလေထဲကိုထွက်သွားတယ်
ထွက်သွားပြီးတော့နောက်တယောက်ကိုပြန်ပြီးတော့ကူတယ်အဲ့တော့နှာချေတဲ့ချောင်းဆိုတဲ့လူကကိုယ့်ဟာသားကိုအုပ်ထားဖို့လိုတယ်ဆိုတဲ့အကြောင်းကိုသူကပြောတယ်ဒါပေမဲ့ဒီလိုမျိုးကိုယ့်ဟာသားကိုအုပ်ထားဖို့လိုတယ်ဆိုတဲ့အကြောင်းကိုသူကပြောတယ်ဒါပေမဲ့ဒီလိုမျိုးကိုယ့်ဟာသားကိုအုပ်ထားဖို့လိုတယ်ဆိုတဲ့အကြောင်းကိုသူကပြောတယ်ဒါပေမဲ့ဒီလိုမျိုးကိုယ့်ဟာသားကိုအုပ်ထားဖို့လိုတ
ကိုယ်ပေးမှလာပြီးတော့နှာခြင်းမဲ့ချောင်းဆိုးမဲ့ဆိုလို့ရှိရင်လည်းကိုယ့်ရဲ့နှာခေါင်းနဲ့ပတ်သက်ကိုတိတိကျကျအုပ်ထားဖို့လိုလိုပါတယ်။နောက်ပြီးတော့ဒါတွေကသက်ကားမှဆိုလို့ရှိရင်လည်းနှာခြေလိုက်တယ်ပေါ့နော်။ကြံ့သွားတယ်။တနေ့ရမှာသွားပြီးကင်လိုက်မိတယ်။ဒီလက်ကနေပြီးတော့ယောဂပုဂ္ဂိုလ်နိုင်တယ်။ဒါကြောင့်မလို့လက်ကိုလည်းဒီဆက်ပြရင်လည်းဆေးဖို့လိုလိုပါတယ်။ချောကပိုကာက
ကျွန်တော်တို့ရဲ့ရှိတဲ့လက္ခဏာတွေကိုကူးဆက်ယောဂတိုက်တဲ့ထဏာကညွှန်ကြားရေးမှုဒေါက်တာထွန်းနေကအခုလိုပြောပါတယ်ကိုကနေထိုင်မကောင်းလို့ဆိုရင်တော့လူအများရှိတဲ့နေရာကိုသွားတာကိုတန်းနေဆိုရှောင်ရှင်ဖို့ကိစ္စဒါလေးတွေကိုလုပ်ပြီးလို့လုပ်ပါတယ်ဒီဟာကတော့ကျွန်တော်တို့တောက်လျှောက်စောင့်ချက်ရှိရှိနဲ့ယောဂဖြစ်ပါတယ်နောက်တစ်ခုကတော့ဒါဒီ season နဲ့ဘယ်လိုခေါ်လဲရာသီတုပ်ကွေးပါကျွန်တော်တို့ဒါဒီဟိုဒီပုံမှန်တွေကိုဒီမှာပဲဖြစ်နေတာဆိုတော့ဒီတမျိုးတွေမဟုတ်ပါဘူးတကယ်ဆိုရင်တော့
ဘူးမျိုးစားလည်းရှိပါတယ်ဒါပဲ H1N1 ပါ H3N2 ဆိုတာလည်းရှိပါတယ်ဘီမျိုးစားတွေလည်းရှိပါတယ်ဒါတွေပုံတော့ဒီမှာပဲတုပ်ပေးနေတဲ့လက်ပြီးတော့ဖြစ်ပေါ်နေတာပါကျွန်တော်စမ်းသပ်စီစီရဲ့မှာလည်းဒီတမျိုးတွေမှာကတော့ကျန်တယ်လည်းကျွန်တော်တို့တွေ့ထားရတယ်ရှိပါတယ်ချက်ပါရီဦးစီးဌာနကတော့ပြည်သူလူထုအနေနဲ့ယောဂနဲ့ပတ်သက်ပြီးစိုးရိမ်တဲ့ကြီးမဖြစ်ဖို့နဲ့အသက်အရွယ်ကြီးသ ဲပြည်သူလူထုကိုတိုက်တွန်းထားပါတယ်။လက်ရှိအဖြစ်တော့ကျမရဲ့ဦးညီဌာနတနင်္ဂနွေလုံးအနေနဲ့ H1N1 တကွေယောဂကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်။အများပြည်သူလှုပ်ရှားသွားလာနေတဲ့လူနေထူထပ်တဲ့နေရာတွေမှာ H1N1 တကွေယောဂပညာပေးလုပ်ငန်းတွေလုပ်နေတယ်လို့စီးရင်တွေကိုလည်း H1N1 ယောဂပိုကူတာဖို့ကျမ၏အထောက်အကူပစ္စည်းတွေကိုကူညီထောက်ပံ့ပေးနေတယ်လို့ကျမ၏တာဝန်ရှိသူတွေကပြောပါတယ်။ယောဂပိုးဟာအသက်ရှူလမ်းကြောင်းကနေတဆင့်လူလူချင်းကူးစက်တာမှုနေဆက်အဝင်အထွက်တွေအထူးသဖြင့်လေဆိပ်တွေမှာအပူချိန်တိုင်းကိရိယာတွေနဲ့စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းကျမ၏ဦးဇနကပြောပါတယ်ခင်ဗျာ
။ဒီသတင်းတော့ကိုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ချမ်းပြည်မြောက်ပိုင်းကတိုက်ပွဲရဲ့အကြောင်းကိုပြောပြကြပါမယ်။ဆိုရရဲ့အမျိုးသားပြန်လည်တင့်မြဲရေးနဲ့ငြိမ်းချမ်းရေးဘဟုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ဆွေးနွေးပွဲဟာဒီကနေ့အထိနေရာမတက်မနိုင်သေးတာကြောင့်ကြန့်ကြာနေသလိုအချိန်ထဲမှာပဲချန်ပီယံမြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာနေပါတယ်။ဒီတိုက်ပွဲဟာတအောင်းပလောင်တပ်ဖွဲ့နဲ့အဓိကဖြစ်ပွားနေပြီးတော့ဒီလအတွင်းမှာပဲအနည်းဆုံးတိုက်ပွဲ10ကြိမ်ထက်မနည်းဖြစ်ခဲ့တယ်လို့တအောင်းပလောင်တပ်ဖွဲ့ဘက်ကပြောပါတယ်။ဒီသတင်းကိုတော့ VOV မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကတင်ပြပေးမှာဖြစ်ပါတယ်ဗျာ။
ဟုတ်ကဲ့မြို့သားပြန်လည်တင်ပြရေးနဲ့ငင်းချိုင်းဘူဌာန NRPC နဲ့ KIA ကချင် MNDAA ကိုကန် TNLA တအန်းပလောင် AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ဆွေးနွေးပွဲဟာပြီးခဲ့တဲ့လနောက်ဆုံးပတ်ကတွေ့ဆုံဖို့ရထားခဲ့ပေမဲ့နေရာမတက်မတ်နိုင်တာကြောင့်အခုဆိုရင်တလားနီးပါးကြာမြင့်လာပြီဖြစ်ပါတယ်နှစ်ဖက်တွေ့ဆုံနိုင်မဲ့အခြေအနေကိုဆွေးနွေးပွဲထင်မြောက်ရေးအတွက်ဆောင်ရွက်ပေးနေတဲ့ကချင်ငင်းချိုင်းအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကိုမေးမြန်းရမှာအခုလိုဖြေကြားပါတယ
်။နေရာအဆင်မပြေသေးဘူးအခုညနေနေသေးတယ်ဖြစ်ပါတယ်။
မြောက်ပိုင်းမဟာမိတ်အဖွဲ့တွေဘက်ကဘူဆယ်မြို့ကိုရွေးချယ်ထားပြီးအစိုးရဘက်ကရွေးချယ်တဲ့နေရာတွေကိုတော့လုံခြုံရေးအရလက်မခံနိုင်တာဖြစ်ပါတယ်။ဧပြီလ30ရက်နေ့နောက်ဆုံးဆွေးနွေးစဉ်မှာတော့ bilateral call နှစ်ဖက်အပြည့်အစုံချုပ်ချိုးဆိုနိုင်ရေးကိုအဓိကဆွေးနွေးခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲကြံ့ကြာနေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေခက်ဆီးစိတ်ပြန်ဖြစ်လာနေကြောင်း TNLA တအန်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကပြောပါတယ်။
အပ်ပါရဖြစ်တယ်မင်းကလည်းတင်းနေကြတော့ဘယ်ကတော့မန္တလေးနဲ့မန္တူရနာမဖြစ်တယ်ဒီနေ့ကျတော့ဥက္ကမြို့နယ်ကလည်းမအောင်စူးစီးရနေတော့အနာမဖြစ်တယ်အဒီလာထဲမှာဟောရှိနေလို့ရှိတိုင်းဒီကျော်လာပါလားဆက်ကြလို့ရှိတယ
်ဒီကနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးတက်မတော်ပြောခွင့်ရသူတွေကိုဆက်တွေ့မေးမြန်းရမှာတော့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးကိုခိုင်မျိုးနယ်ကအစိုးရတာဝန်ရှိသူတဦးကတော့ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အပေါ်အခုလိုပြောပါတယ်
မနေ့ကတော့သူတို့အဲ့မှာနည်းနည်းလေးထိတွေ့မှုလေးအခဏလောက်ရှိခဲ့တယ်ခုနှစ်နာရီခွဲလောက်ပါပေါ့အဲ့လောက်လောက်ပဲဒါပဲကျန်တာဘာမှတော့ထူးခြားမှုမရှိပ
ါပြီးခဲ့တဲ့တနင်္ဂနွေနေ့ကကုတ်ခိုင်မြို့နယ်မော်ဟန်ကျေးရွာအုပ်စုအတွင်းအစိုးရကြံ့မတော်နဲ့ပလောင်တပ်ဖွဲ့အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်တိုက်ပွဲဖြစ်ပွားရအနည်းကအမျိုးသမီးတက်ကြီးရွယ်အိုတွေနဲ့ကလေးငယ်200လောက်ဟာမော်ဟန်ကျေးရွာကိုတိတ်ဆောင်နေကြပါတယ်ဒီရပိုင်းအတွင်းမှာတော့တရုတ်မြန်မာနယ်စပ်အခြေစပ် UWSA NDAA မိုင်းလာ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FBNCC စည်းဝေးကိုပန်ဆမ်းမြို့မှာကျင်းပခဲ့ကြောင်းနဲ့ဒီစည်းဝေးမှာအစိုးရနဲ့မြောက်ပိုင်းမှာမိတ်အဖွဲ့တွေအကြဘိုင်လက်ထရယ်ခေါ်နှစ်ဖက်ပြည့်ရဆာချုပ်ချုပ်ဆိုနိုင်ရေးကိုသဘောတူခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးပုံမှန်တအားအကြောင်းကိုမေးမြန်းရမှာ
Okay, the other
FBNCC ကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး ဝမိုင်းလာနဲ့ SSPP ရှမ်းအဖွဲ့တွေဟာအစိုးရနဲ့ဘိုင်လက်ထရယ်ခေါ်နှစ်ဖက်သဘောတူအပြည့်ရဆာချုပ်ကိုချုပ်ဆိုထားပြီးဖြစ်ပါတယ် FBNCC မှာပါဝင်တဲ့အဖွဲ့ခုနှစ်ဖွဲ့လုံးကို NCA ကတနင်္ဂနွေနေ့ကတိုက်ခိုက်မှုရစဲရေးသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးရေးအတွက်ကိုအစိုးရဘက်ကတိုက်တွန်းနာရီရှိနေပါတယ်
VOA သတင်းနောက်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့အမေရိကန်နိုင်ငံကချင်းတိုင်းသားတွေနဲ့ဆိုင်တဲ့သတင်းတို့ကိုပြောပြကြပါမယ်ဒီမှာနိုင်ငံကနေအမေရိကန်ပြည်ထောင်စုမှာရှေ့ပြောင်းခြေချနေထိုင်သူတွေထဲမှာချင်းတိုင်းသားတွေလည်းအများစုပါဝင်ပါတယ်မယ်လန်ပြည်နယ်ဂျက်ဆပ်ပြည်မှာနေထိုင်သူ မတ်ကြည်ချင်းမိတ်ဟာအမေရိကကိုရောက်ခါစမှာရရလုတ်ကိုလုတ်ခဲ့ပေမဲ့အခုခါမှာတော့ကုန်းစုံဆိုင်လေးဖွင့်ပြီးတော့သူ့ရဲ့အမေရိကန်အိမ်မက်တွေကောင်ထဲပေါ်လာဖို့ကိုစူးစမ်းနေသူဖြစ်ပါတယ်အခုလိုသေးတဲ့ဖွင့်နိုင်ဖို့အတွက်ဘယ်လောက်စူးစမ်းရုံးကန်ခဲ့ရလဲဆိုတာနဲ့ဒီကုန်းစုံဆိုင်လေးမှာဘာတွေရနိုင်လဲဆိုတာကိုတော့ကိုအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
2009ခုနှစ်မှာမတ်ကြည်ချင်းမိတ်ဟာချင်းပြည်နယ်ကနေအမေရိကန်ပြည်ထောင်စုဒုက္ခသည်အဖြစ်နဲ့ရောက်ရှိခဲ့တာပါနယူးယောက်ပြည်နယ်ကမြို့လေးတစ်မြို့ကိုစတင်ရောက်ရှိခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကရွှေပြောင်းချေချသူဒုက္ခသည်တွေအတော်များများနေထိုင်တဲ့ Washington DC အေရီယာကို2014ခုနှစ်မှာပြောင်းရွှေ့လာပြီးဈေးဆိုင်ဖွင့်ခဲ့တာပါဒီလိုဆိုင်ဖွင့်ပြီးတော့ကိုယ်ပိုင်လုပ်ငန်းထူထောင်တဲ့အခါမှာအတွေ့အကြုံလည်းမရှိတာကြောင့်အခက်အခဲတွေအများကြီးတွေ့ရပါတယ်အေရှန်အမေရိကန်ကုန်စုံဆိုင်ပိုင်ရှင်မတ်ကြည်ချင်းမိတ်ကအခုလိုပြောပါတယ်
ကိုကဆိုင်စားဖို့ပတ်စံတလောက်တလောက်စုမယ်ဥမာတသိန်းစုမယ်အဲ့ဒီတသိန်းထဲမှာဘလောက်ကိုအိမ်အတွက်သုံးမယ်ဘလောက်ကိုစိုက်ခန်းအတွက်သုံးမယ်ဘလောက်ကိုပစ္စည်းဝယ်ဖို့အတွက်အဲ့လိုမျိုးစီစဉ်ထားတဲ့အထဲမှာကျမတို့ဆင်စားထားတဲ့ထဲမှာစည်ရင်ထဲမှာမပါတဲ့နေရာတစ်ခုဒီစိုက်ခန်းမှာတုံးတုံးလောက်ကုန်သွားတယ်အဲ့ဒီမှာလည်းအခက်ကြုံတယ်
ဒါပြင်ဈေးဆိုင်ဖွင့်ရမှာလိုင်စင်တွေယူရတာနဲ့ဆိုင်ကမ်းဖွဲ့စည်းပုံကအစပုံဆွဲရမှာတက်ဆိုင်ရာကျွမ်းကျင်သူတွေကိုအလုပ်အရာကြောင်းဆိုင်ဖွင့်မှုအချိန်6လောက်ယူရတဲ့အကြောင်းသူကပြောပါတယ်မေရီလန်ဗာဂျီးနီးယားနဲ့ဝါရှင်တန်ဒီစီမှာမြန်မာပြည်ကနေရွှေ့ပြောင်းအခြေချနေထိုင်သူခန့်မှန်းခြေတောင်ကနန်းနီးပါးအတွက်မြန်မာပစ္စည်းအစားအစာအလွယ်တကူဝယ်ယူခြင်းတွေအတွက်အဆင်ပြေစေဖို
ကျမတို့ဗမာပြည်သားအချင်းချင်းလဲပေါ့နော်ကျမတို့တောင်းနေတောင်းပန်ပိုးတာလဲဖြစ်တာပေါ့နော်
ဒီဆိုင်မှာမြန်မာပြည်ကအစားအစာပြင်ရိုးရာအဝတ်အထည်တွေလည်းရောက်ပါတယ်ဘော်တီမိုးမျိုးကဈေးလာဝယ်သူကိုစုံတို့က
ကျွန်တော်ရှင်းပြအရခွာအဝတ်စားကြီးဟောဒီမှာကျွန်တော်ရှင်းဝတ်စားကြီးနော်ရှိတယ်နော်အဲ့ဒါဒီကိုဝယ်တယ်ဒီမှာဘာလဲအုတ်ထုတ်ကြစားရှင်းရှင်းအဝတ်စားကြီးဆိုကျွန်တော်ပူပြီးစိုက်တယ်အဲကျွန်တော်ရှင်းအဝတ်စားဝတ်စားကြီးပေါ့နော်အဲဘောင်းမွေကြီးမင်းလေးရှင်းတော့စကတ်ကြီးပေါ့နော်အဲအဲ့လိုမျိုး
မြန်မာနိုင်ငံကနေလိုချင်တာတွေကိုတက်ရိုက်မှာယူရတာတဲ့အခုလိုဆိုင်မျိုးရှိနေတာကြောင့်အဆင်ပြေလာတယ်လို့ဈေးဝယ်သူတွေကပြောပါတယ်ဒီနေရာဟာဈေးဆိုင်ဆိုတာပြင်မြန်မာနိုင်ငံကနေရေမီဈာမှာရောက်နေတဲ့သူတွေစုစည်းနိုင်တဲ့နေရာတခုလည်းဖြစ်တာကြောင့်ဆိုင်ဖွဲ့ရတာအသေးပေရှိလာကြောင်းမတ်ကြည်ချင်းမိတ်ကပြောပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာဖြစ်ပါတယ်ကြာခင်မှာတော့အမေရိကန်နိုင်ငံကသူတွေဒီဟာဒီအနာဂတ်မှာဈေးတွေဖန်တီးနိုင်ဖို့အတွက်ဂိမ်းကစားတဲ့သူတွေကိုဘယ်လိုလုပ်မျိုးတွေပေးနေလဲဆိုတဲ့သတင်းကိုပြောပြပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bemis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bemis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bemis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
ဒီကနေ့ခြေသာရင်းနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့တန်လွန်ပေးနေပါတယ်အခုတစ်ခါတော့အမေရိကန်ဘက်ကသတင်းပုဂ္ဂိုလ်ဆက်ပြီးတော့ပြောပြကြပါမယ်အမေရိကန်ပြည်ထောင်စုဝါရှင်တန်တက္ကသိုလ်ကသူ့တွေတီးတီးဟာနာဂတ်စေဝါရီဖန်တီးဖို့ဂိမ်းကစားတဲ့သူတွေကိုအလုပ်ပေးထားပါတယ်ဖိုလစ်ဆိုတဲ့ဂိမ်းဟာဂိမ်းကစားသူတွေအကြတယောက်နဲ့တယောက်
Foldit is a free online computer game that
Foldit
anyone
can play. Foldit is a free online computer game that anyone can play. Online computer game တစ်ခု ဖြစ် ပါတယ်. ကစားတဲ့ သူတွေကို protein ပုံစံလေး ရအောင် ကျွန်တော်တို့ တက္ကသိုလ်မှာ သုံးတဲ့ အစစ်မြင့် software ကို သုံး ပြီးတော့ ဆက်ခိုင်းတာ ဖြစ် ပါတယ်.
Protein ဆိုတာ amino acid အစုအဝေး အရှည်ကြီး ဖြစ် ပြီးတော့ လူခန္ဓာကိုယ်ထဲမှာ အရေးကြီးကိစ္စ တော်တော် များများကို လုံဆောင် ပေးတာပါ.
Proteins are extraordinary molecules.
Protein ဟာ အလွန်စွမ်းတဲ့ molecule တွေပါ. ပုံစံအတိအကျ ခောက်ထားလိုက်လို့ ရပြီး အလွန်ရှုပ်ထွေးတာတွေကို လုပ်နေပါတယ်. သဘာဝ protein တွေဟာ 1 billion ပေါင်းများစွာ စင်ကဲ ပြောင်းလဲလာကြတာပါ.
ဒါပေမဲ့ protein တွေ မှားခောက်မိရင်တော့ allergy လို ဓာတ်မတည့်တာက အစ cystic fibrosis ရောဂါလို အသက်ရှူရခက်ခဲတာ တိဆက်ရောဂါလို ဦးနှောက်နဲ့ အာယုံကြော ပျက်စီးတာတွေ ဖြစ်လာနိုင်ပါတယ်. မျိုးရိုးဗီဇနဲ့ဆိုင်တဲ့ယောဂါတွေကိုကူတာဖို့အတွက် Washington တက္ကသိုလ်ဆေးသူတေတီ Brian Kopnik လို့ပညာရှင်တွေဟာ protein တွေကိုဘယ်လိုခောက်ရမလဲဆိုတာလေ့လာရတာပါ. ဒါမျိုးအလုပ်ဟာ super computer ကြီးတွေအတွက်တောင်ခက်ခဲတာပါ.
Protein design is a very expansive challenge.
Protein ပုံစံ design ဖန်တီးတာဟာအရင်ကိုခြေပြန်းတဲ့စိန်ခေါ်မှုကြီးပါ. Protein design ပုံစံတွေရေးတွက်လို့မရအောင်ရှိပြီးတော့ ကျွန်တော်တို့ computer algorithms ကအစိပ်ပိုင်းနည်းနည်းလေးပဲဖန်တီးနိုင်ပါတယ်.
အဲ့ဒါကြောင့် Foldit ဆိုတဲ့ game ကိုဖန်တီးခဲ့တာပါ. ဂိမ်းကစားသူတွေကို protein တွေကိုခောက်ခိုင်းပြီး သူတို့အလုပ်တူတူလုပ်အောင်ဖန်တီးရတာပါ. ခောက်တာကောင်းရင်အမှတ်တွေလည်းအများကြီးရပါတယ်. ဝါရင်ကစားသူ Susan Klingfelter ဟာ protein ခောက်တဲ့နေရာမှာ computer လိုပဲကျွမ်းကျင်ပါတယ်.
ကျမ design ဖန်တီးခဲ့တဲ့ protein တွေအားလုံးကို ကျမ တင်ထားပါတယ်. ဘာလို့လဲဆိုတော့အချိန်တိုင်းမှာမတူတာလေးတွေကိုစမ်းချင်ပြီးတူတာတွေကိုချက်မလုပ်ချင်ပါဘူး. protein ခောက်တာအစ်စ်ထွက်လာတာ စမ်းသက်ချက်အစ်စ်တခုတည်နေမှာပါလာတာနဲ့ကျမအလုပ်ထားတာများလားဆိုပြီးတော့ကြည့်မိပါတယ်.
ကစားသူတွေဟာကျွမ်းကျင်လာတဲ့အတွက်အခုအခါမှာသူ့တေတီတွေဟာကစားသူ 9,500 လောက်ကို HIV ပိုးကူးတာနိုင်တဲ့ protein design မျိုးဖန်တီးပေးဖို့တောင်းဆိုထားပါတယ်.
right now Foldit players are working on
အခုခါမှာတော့ Foldit ကစားသူတွေအနေနဲ့ cancer yoga ကုသက် yoga ဒါမှမဟုတ်ရင်တခြားဆေးနဲ့ yoga ကုတဲ့နေရာမှာ သုံးနိုင်တဲ့ protein လေးတွေဖန်တီးဖို့လုပ်နေကြပါတယ်.
ကစားခြင်းသူတွေအနေနဲ့ကတော့ internet မှာ fold.it ကိုရှာပြီး game ကို download လုပ်ကစားနိုင်ပါတယ်ခင်ဗျာ.
ကြာသီးပင်ကအောင်စံတော်ရတဲဦးကြောင့်မှကျင်းပတဲ့မဘာသာအမိပြောင်းအဖွဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုရဲ့ညီလာခံကနေလက်ရှိဆွေးရရဲ့ဆောင်ရွက်ချက်တွေကိုပြင်းပြထန်တဲ့ဝေဖန်ထားတဲ့အချက်တွေပါဝင်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်. ထူးခြားတာကတော့အခုလိုဆွေးရဆန့်ကျင်တဲ့ကြေညာချက်ထုတ်ပြန်တဲ့အဖွဲ့ညီလာခံကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုယ်တိုင်တက်ရောက်ပြီးအလူငွေသိန်း300ပံ့ပိုးလှူဒါန်းခဲ့တာပါ. အမျိုးဘာသာသာသနာစောင့်ရှောက်ရေးကောင်းကျင်အောင်မှကျင်းပတဲ့ညီလာခံကနေဘာကြောင့်အခုလိုအစိုးရစံကြီးကြီးညာချက်ထွက်လာတာလဲ? နောက်ဒီရန်ကုန်တိုင်းစစ်ဌာနချုပ်ကရောဘာကြောင့်အခုလိုငွေလှူဒါန်းတာပါလဲ?စာရိုင်းနဲ့ပတ်သက်ပြီး DOA ရဲ့ဇွန်လ 22 ရက်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လဲအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ
ဒါကြောင့်ဒီနေ့ကျွန်တော်တို့ရဲ့တိုင်းရိုင်းလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေခင်ဗျာ။ဗီဒီယိုကနေ့ခြားသာရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းဖြစ်တဲ့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူအပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်တွေကိ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့က၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ20ရက်ခြာသပတေးနေ့ညပိုင်းအတန်လွင့်စီဇန်တွေကို American ပြည်တော်စုမျိုးတော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်စီဇန်တွေကိုတော့ line meter 25 32 58တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုညပိုင်းထုတ်လွှင့်ပေးမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့ပတ်စင်ချမကြီးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူ
ကီဘီဇန်နေတော့အစ်စံဒုက္ခတဲ့စကားနော် IDP နဲ့ဒီနော် refugee လို့ပြောဒီခါဖြတ်လိုက်တဲ့အချိန်မှာကြက်အများစု
ကအကြောင်းကိုတော့အပတ်စဉ်တိုင်းရင်တဲ့လောက်အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီတက်ကမှကျမကြီးကဏ္ဍကိုပထမဆုံးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့အာဂဇာနဲ့ယုတ်တရတည်ဆုံးခြင်းအပိုင်းတစ်ကိုတင်ပြပေးသွားမှာပါအာဂဇာလောက်တာကြောင့်ယုတ်တရတည်ဆုံးစေနိုင်တဲ့အခြေအနေတွေရှိနေပြီးတော့ဘူးလို့မဖြစ်အောင်ကြိုးတင်ကာကွယ်နိုင်တယ်လို့ကျမကြီးပညာရှင်တွေကပြောပါတယ်ဘယ်လိုအခြေအနေတွေကြောင့်ဘူးလို့တည်ဆုံးတဲ့အထိဖြစ်ရပြီးဘယ်လိုကြိုးတင်ကာကွယ်နိုင်ပါသလဲဒီကြောင့်လည်းပတ်သက်ပြီးတော့အရေးပေါ်အထူးကုနဲ့ရန်ကုန်စေယုံကြီးအရေးပေါ်ဌာနကပမောက္ခဌာနမှူးဒေါက်တာမမော်ဦးကိုကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
โอเคยีบอชื่อคุณเสี่ยวเจี๋ยดร.มมอูครับเราတို့ဒီအားကစားလုပ်တာကြောင့်ဒီတည်ဆုံးမှုရှိတဲ့အနေထားကမြန်မာနိုင်ငံမှာဘယ်လိုအနေအထားတွေရှိလဲဆရာကြီ
းအားကစားလုပ်တယ်ဆိုတာကဒီလိုစက်မှရေးအတွက်ဒီလိုကောင်းနေတာတခုပဲအားကစားလုပ်လို့တည်ဆုံးမှုတွေဖြစ်ရတယ်ဆိုတာလည်းပဲအားကစားမလုပ်ရင်သူ့ရဲ့စက်မှရေးအချီးဒီချက်စည်းမှုမရှိတဲ့အတွက်ကြောင့်ဒီလိုတည်ဆုံးမှုတွေရှိတာနော်ဒီမှာနေအတွက်ကတော့အားကစားကြောင့်သိုံခြေကနေလာရောက်ကြတာတဲ့ဒီဒီထဲမှာတော့အထူးသဖြင့်တော့ခိတိုက်တဲ့အကြောင်းဒီဆုံးသွားတဲ့လူမျိုးကြီးလေအားကစားကြောင့်ဖြစ်တာပေါ့နော်ဟိုတမျိုးကတော့ဒီနှလုံးရောဂါကြောင့်ဒီဆုံးသွားတဲ့လူမျိုးကြီးဒါမျိုးရဲ့ပိုပိုများတာပေါ့ဒါပေမဲ့နှလုံးရောဂါကြောင့်ဒီဆုံးတဲ့လူမျိုးကြီးကဆေးရုံကြောင့်ကတိအများကြီးအသက်ရှင်နေတော့မရှိအသက်ရှင်မှုချက်မဲတာပေါ့နော်ဟိုလိုကြတော့စောစောစီစီအားကစားပြုလုပ်တဲ့နေရာမှာတွေကဒီကူပြမှုကောင်းရင်အသက်ရှင်လို့များနိုင်နေဆိုတော့အဲ့ဒါကိုလေဒီလိုတို့ဘုဒ္ဓရာဇီ
ဟုတ်ကဲ့ဆရာကြီးအခုဒီနှလုံးနဲ့ပတ်သက်ပြီးတော့ဗောနော်ဒီအာကစားလုံရင်တည်ဆုံးရတဲ့အနေထားမှာဆေးရုံကိုရောက်တာနောက်ကျတာကြောင့်ကောပါလားဆရာကြီးခုနကအရေးပေါ်ပြည့်စုံကူတာမှုမလုံနိုင်တဲ့အပြင်လေ
အထူးသဖြင့်တော့ကျင်းတန်တဲ့အာကစားတစ်ခုကိုလုပ်တာဗောနော်ဘောလုံးကန်နာတို့မာရသွန်ပြေးတာတို့ကျေးလွှားတာတို့ဘောလီဘောကစားတာတို့ဒီလိုကျင်းတန်တဲ့အာကစားတစ်ခုကိုလုပ်ရင်းနဲ့အများအပြည့်နှလုံးထိခိုက်ပြီးတော့ရုပ်ကြီးရဲ့နှလုံးကိုရပ်သွားတဲ့အခြေအနေမျိုးရှိတာအဲ့လိုအခြေအနေမျိုးတွေမှာရေဘော်ပြည်သူ့ကုသမှုတွေကိုအာဇာကုန်းထဲမှာသိနေဆိုရင်တော့လူတွေကဟိုဒီတရားဆေးကိုအချိန်မီရောက်လာမယ်ဆိုတော့အဲ့တော့သူကဘာကြောင့်ပြည်သူ့ကုတွေဖြစ်ရလဲဆိုတော့နှစ်မျိုးရှိဒီမက်တစ်ကတော့ဒီအာဇာမှာအတူတူတွဲပြီးတော့ကစားနေတဲ့အာဇာသမားတွေပိုကြည့်တဲ့တည်ရနေပြီးတော့ဒီလိုရေဘော်နှလုံးကိုရက်တဲ့အခြေအနေကိုအသက်ကျယ်ပြည်သူ့ကုသပေးနိုင်တဲ့နည်းလမ်းတွေကိုမတတ်တာပေါ့နော်ဒါမှမဟုတ်လည်းပဲပြည်သူ့ကုသရဲ့နည်းလမ်းတွေနောက်ကျနေရတဲ့ချက်အခုကျကြတော့ဒီအခင်းဖြစ်ပေါ်တဲ့အာဂဇာကွင်းနဲ့ဖြေုံရဲ့ရေးပေါ်ဌာနတွေရဲ့ကွာဝေးရလည်းတော်တော်စကားပြောသူတစ်ဖြစ်တော့အခုဒီလိုဗမာပြည်မှာဆိုရင်ဒီနေ့ကဟိုတင်းဆောင်ငင်းတွေဘလုံးကန်ရင်းနဲ့ဖြစ်တဲ့အခြေအနေမျိုးဆိုရင်အဲဒီပတ်ဝန်းကျင်မှာရှိနေတဲ့လူတွေကတော့ဒီနှလုံးခုန်တာရပ်သွားတော့ရေးပေါ်ပြည်သူ့ကတည်းကနည်းနဲ့တတ်သမားပြည်သူ့ပင်နဲ့ပြုတ်သေးကန်းကိုရောက်ခုဟာနည်းနည်းချိန်ကြာသွားတဲ့သဘောရှိတယ်ဗောနော်ဒီအခြေအနေနဲ့ချက်ကြောင့်အများအပြားအဂရမရယာသိယုံကြည်အသက်ရှင်နေမရှိတာတကယ်လို့ဒါရေဘော်ပြည်သူ့ကုသမှုကိုအဂရမကုနဲ့မှလည်းလုပ်နိုင်မယ်မိဆုံးရေဘော်ဌာနကိုလည်းလင်းလျင်ကြအောင်သွားနိုင်မယ်ဒါမှမဟုတ်လေဒီလိုလုပ်လို့ရတာကိုပြည်သူ့ကုသမှုကိုကျေပြနိုင်တဲ့တက္ကသိုလ်ရာဒီအဂရမကုမှာအစင်းရှိနေမယ်ဆိုရင်ဒါမျိုးတွေကြောင့်တော့တက်ရှင်မှု chance ကပိုများ
ဟုတ်ကဲ့ဆရာကြီး ဒီရေဘတိဇုကုတမှုအပိုင်းနဲ့ဒီဆက်ရုံအမြတ်ရောက်နိုင်မှုပေါ့နော်နောက်ပိုင်းမှာတော့ဒီဆက်တွေပါတုံနိုင်တဲ့အတွက်ဆက်ရေအခုလို့ဖြစ်လာတဲ့ခါမှာခုနကရေဘတိဇုကုတာရှိတယ်လို့
ဒီမဖြစ်ခင်မှာရောကျိုတင်ကာဝယ်နိုင်တဲ့အနေထားမျိုးရောရှိလာစေ။ကျဲတော့အာကစားဆိုတာကဆိုကျမကြီးလေးပြောလို့တာပေါ့နော်။ဒါပေမဲ့ကိုယ့်ရဲ့ကျမကြီးရဲ့ခြေမျိုးတော့အာကစားမလုပ်ဖြစ်စစ်တင်တာပေါ့။အာကစားရတဲ့သူကနှမျိုးရှိတယ်။ရှင်ပြန်ရတဲ့အာကစားနဲ့ကိုယ့်ရဲ့ကျမကြီးတွေလို့အာကစားပေါ့နော်။သူတို့ကတော့ဒီလိုချက်ချင်းနှလုံးကိုရက်လာအောင်ပြင်ထန်တဲ့ခြေမျိုးမျိုးကများဖြင့်ရ ဒါမှမဟုတ်သတိထားမိရင်တော့မှအမှမဖြစ်တော့ပါဘူးဆိုပြီးတော့ဆက်ကစားဒီလိုအခြေအနေမျိုးတွေရှိတော့အဲ့ဒီအရှင်ပြိုင်တဲ့အာဂဒါတွေမှာဒီကြီးကပုံပြီးအဖြစ်များတော့တကယ်တော့အာဂဒါဘုတ်တစ်ခုခုတော့မဟုတ်အာဂဒါတစ်ခုခုကိုလုပ်တော့မယ်ဆိုရင်မလုပ်ချင်ပါကိုယ့်ရဲ့စက်မှယူခြင်းကိုချက်ချက်ပြောမယ်ကိုရှိမှတွေးလို့ရောပါရှိသလားအခုဒီကိတွေးလို့ရလည်းပဲအာဂဒါသမားတွေမှာတော့ stroke ဒီဖြတ်တဲ့အမျိုးဒါမျိုးတွေဖြစ်နိုင်တယ်ဘကိုရဲ့နှလုံးနဲ့ပတ်သက်တဲ့အရာတွေကို ECG လိုက်ကြည့်ပြီးတော့စမ်းသပ်တာလို့ဒါမှမဟုတ်ကျွန်တော် stress ECG ဆိုတဲ့စက်ပေါ်ကိုကြည့်ပြီးတော့ ECG အရင်စမ်းသပ်တာအမျိုးတွေစမ်းသပ်ဖို့လုပ်တယ်နောက်ကိုရဲ့တခြားစိတ်ကြောယောဂါတွေတခြားဒီအဆုံးနဲ့ပတ်သက်တဲ့ယောဂါတွေအကျသားရင်ယူနေတဲ့ပတ်သက်ပြီးတော့ဒါတွေကိုဒီလိုစစ်သေးတယ်စစ်သေးလို့ပြောင်းဝနေပြီးတော့အာဂဒါလုပ်ဖို့အတွက်ဖြစ်နေတဲ့အချိန်ကျမှတော့ပြည့်နေတာပေါ့နော်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ကြိုတင်ကာကွယ်နိုင်တဲ့အနေအထားရောရှိသေးလားဆရာကြီ
းဟိုပထမကြိမ်စစ်သေးတဲ့အခါမှာကျွန်တော်တို့ကတစ်ခါပြကြရင်လဲတွေ့ကြမှာတူချို့ယောဂါတွေကကျတော့ချက်ချင်းလက္ခဏာမပြသေးတဲ့အချိန်မျိုးမှာကျမနေတယ်လို့ပဲသူကထွက်တယ်အဲ့လိုအချိန်မျိုးတွေမှာကိုယ့်ရဲ့အာဂဒါပြုလုပ်နေရင်းနဲ့ဖြစ်ပေါ်လာတဲ့ယောဂါလက္ခဏာတွေလည်းသတိပြုရမယ်နော်သူတို့ကတော့စင်ပတ်အောင်တာတွေတာမန်တဲ့ပုံပြီးတော့မောတာတွေဒါမှမဟုတ်လည်းကောင်းတဲ့မမှုတွေမှတ်ခင်လေးဖြစ်တယ်ဒီလိုအချိန်မျိုးတွေရောက်လာရင်တကယ်တော့ပြည်နယ်မှာအာဂဒါမျိုးတွေဆိုရင်ဒီဥစ္စာကိုကျွန်တော်ချက်ချင်းရက်တက်ပြီးတော့ကျွန်တော်အနာယူကြည့်ပြန်ကတ်တာမှုရှိမရှိကြည့်တကယ်လို့မရှိဘူးဆိုရင်မိစ္ဆာရဆွေးဦးစီကံကိုအများကြီးတော့ယောဂလက္ခဏာပေါ်လာနဲ့ကိုယ်နဲ့ကစားနေတဲ့လူတွေအတိပေးတဲ့အဲ့ဒီအချိန်မှာဒိုင်ယူကြီးရှိတဲ့ပွဲဖြစ်ဖြစ်တော့ကိုယ့်အကူပဲဆုံးဖြတ်ချက်နဲ့ပဲကြည့်ရက်ပြီးတော့တမိုင်းကြည့်ပြီးမှုတက်ပြီးတော့ကြည့်လို့တဲ့ဥစ္စာကိုတက်ပြီးတော့အာဂနာကိုပြီးအောင်ဆက်ကစားမယ်လို့ကိုယ်ဒီမှန်းထားတဲ့ဘလောက်လမ်းလျှောက်မယ်ဘလောက်ကြည့်ဒါတွေကိုဆက်ကြည့်မယ်လို့အဲ့မျိုးလုပ်ကြည့်ပေါ့နော်
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောကြိုတင်ကာကွယ်နိုင်ဖို့ဘာတွေလုပ်ထားတယ်လဲဆရာ
အာဂနာပွဲမှာအာဂနာသမားတယောက်နေနဲ့ဝင်ပါမယ်ဆိုရင်တော့ကိုယ်နဲ့တင်းတင်းကြပ်ကြပ်တဲ့အခါရတွေစားတော့တာလို့သူတို့ကတော့အာဂနာလုပ်တဲ့အခါမှာဆုံးရှုံးမှုများတာရေကြက်နဲ့စိတ်တူတက်စားရပေါ့နော်အဲ့ဒီဟာတွေကိုဆုံးရှုံးမှုမရှိအောင်ဒါမှမဟုတ်ရင်လည်းတကယ်လို့ဆုံးရှုံးမှုရှိခဲ့ရင်လည်းချစ်ချစ်ပြန်ရှိနေအောင်ဒါတွေလုပ်ကြည့်တာအခုမျိုးကတော့ဒီလိုအာဂဒါမှာဝင်ရောက်လုပ်နေတဲ့လူကြောက်တာမစလိတောက်တာတို့ကြက်တောက်တာတို့ဒီလိုမျိုးတမိုင်းနဲ့ညီတဲ့အသားပေါက်ကြီးစားတာတို့ဒါမျိုးတစ်ပုံမျိုးတွေတော့ဘလို့ပြင်ပေါ့နော်မတမျိုးတော့တကယ်လို့များကိုယ့်ကိုဆရာဝန်ကတောက်ခိုင်းတဲ့စီးယူပုံမှန်တောက်ရမယ့်စီးယူရှိခဲ့ရင်လည်းတော့မမေ့ရအောင်အာဂဒါစီးလုပ်ကံကြီးမမေ့ရအောင်ဒီကြက်ကြာပုံမှန်ဘယူးဆိုင်ပြီးတောက်ကြည့်နေပေါ့နော်အဲ့ဒီလိုပဲအာဂဒါတမျိုးကိုလုပ်နေတယ်ဆိုရင်ဆရာဝန်နဲ့ပုံမှန်ပေါ့နောက်တစ်ခါတစ်လားတစ်ခါသုံးလားတစ်ခါဆိုသုံးလားတစ်ခါပုံမှန်ကိုယ့်ရဲ့ချက်မှတ်ရေးချင်းချက်ကပ်လုပ်တယ်အဲ့ဒါတွေလုပ်ပြီးတဲ့အချိန်မှာမှဟိုအာဂဒါနီးတနည်းနည်းမှာကိုယ်တတိုင်းမမက်နဲ့ဒီနည်းနဲ့ဒီကိန်းနည်းကိုထုတ်ပြတာပေါ့မဟုတ်ဆိုရင်ဒီမှာပြောသလိုမမျော်လင့်မဲနဲ့ဖြစ်တာပေါ့အများကြီးတော့ဆားလာသမားတွေရဲ့ဒီဆုံးမောယုတ္တိရဲ့အများကြီးဖြစ်နေရှိတယုတ္တိရဲ့ဖြစ်တဲ့အချိန်မျိုးတော်တော်များများလည်းနှလုံးထဲကသက်သက်တူရှိတာမဟုတ်တော့ဒီချူတင်စစ်သေးတဲ့ဟာလေးတွေလုပ်ပြီးမှအာဂဒါကိုဆက်ပြီးမှလုပ်ပြနေလို့ကျန်ပြီ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကောမဲစီစဉ်တင်ဆက်တဲ့အပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ကြရဖြစ်ပါတယ်။ကရင်စရင်စီစဉ်ကုန်ချာကမှာထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုအရင်ထုတ်လွှင့်ပေးမှာပါ။ကောမာသတင်းလက်မှုကျင်းမြောင်းလာတာကိုအစင်ခံစားတွေမှာဖော်ပြကြပါတယ်။နိုင်ငံတချို့မှာဆိုရင်အာဏာရှင်အစိုးရတွေကသတင်းသမားကိုရန်သူလိုသဘောထားပြီးတိုက်ခိုက်တာမျိုးတွေတောင်ရှိပါတယ်။ဒီကြောင့်ကိုတော့ဥအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
သတင်းသမားရဲ့ပထမဆုံးအလုပ်ဟာသတင်းနယ်ဆိုင်တဲ့အချက်အလက်ကိုရှာဖွေဖို့ဖြစ်ပါတယ်။နောက်တော့ရထားတဲ့သတင်းအချက်အလက်မှန်မှန်သိနိုင်မှုအထောက်အထားရှာရပါတယ်။ဒါပေမဲ့မြန်မာအပါဝင်နိုင်ငံအချို့မှာတော့ဒါဟာအန္တရာယ်မကင်းတဲ့အလုပ်လို့ဖြစ်နေပါတယ်။ထောင်ချခံရတဲ့ရိုက်တာသတင်းတော့ဝါလုံးနဲ့ကြော်စိုးဦးတို့အမှုဟာအလွန်ထင်ရှားပါတယ်။သူတို့ကိုလှုပ်ပေးဖို့အပြည်ပြည်ဆိုင်ရာကတောင်းဆိုပြီး ပိုလစ်စာစုချင်းမြင့်တော်မှလွတ်ပေးလိုက်ပါတယ်မြန်မာပြည်ကသတင်းမီဒီယာအခြေအနေကိုမိမောင်းထိုးပြလိုက်တဲ့သဘောဖြစ်ပါတယ်ဒေါက်ဆာစုကြည်နဲ့တွေ့ဆုံစဉ်ဝါလုံးနဲ့ကျော်စိုးဦးတို့အမှုကိုတင်ပြခဲ့တယ်လို့အဲ့ဒီတုန်းကဗြိတိန်နိုင်ငံသားရေးဝန်ကြီးဖြစ်တဲ့ဂျယ်ရမီဟန်ကပြောပါတယ်ဒီမိုကရေစီနိုင်ငံမှာလိုအပ်တဲ့သတင်းလွတ်လပ်မှုအတွက်အပြည်ပြည်ဆိုင်ရာက NLD အစိုးရကိုဝိုင်းဝန်းပြားပြရတဲ့သဘောပါပဲဒါပေမဲ့သူတို့လိုနိုင်ငံတကာအခုအညီမရတဲ့သတင်းသမား40ကျော်ရှိတယ်လို့အသံအဖွဲ့ကဆိုပါတယ်စစ်တပ်မကြိုက်တဲ့သတင်းကိုဖော်ပြရင်အေးအေးယူခံရမယ့်သဘောပါပဲ NLD အစိုးရလက်ထက်နိုင်ငံရေးအကျဉ်းသား300ကျော်ရှိနေတာကိုလည်းထောက်ပြနေကြပါသေ
း American အခြေစိုက် Freedom House ကထုတ်တဲ့2019လွတ်လပ်မှုအညွန်ကိန်းမှာတော့မြန်မာပြည်ကိုအ ਨੇ အကျဉ်းလွတ်လပ်မှုရှိတဲ့နိုင်ငံအဖြစ်ဖော်ပြထားပါတယ်။စာပေစီစီရေးဌာနကိုဖျက်သိမ်းလိုက်ပေမဲ့လက်ရှိဥပဒေတွေကိုတုံးပြီးအရေးယူနေတဲ့အတွက်ဖြစ်ရမှန်ကိုသတင်းသမားတွေကလွတ်လပ်စွာမပေါ်ပြနိုင်ပဲဖြစ်နေပါတယ်။တက္ကသိုလ်ကျောင်းတွေမှာလွတ်လပ်မှုဆိုတာမရှိသလောက်ဖြစ်နေပါတယ်။ပညာရေးစရိတ်တိုးမြှင့်ဖို့ရတနာဘုံတက္ကသိုလ်မှာဆန္ဒပြကြတဲ့ကျောင်းသား14ဦးကျောင်းထုတ်ခံရပါတယ်။ခွင့်ပြုချက်မရဘဲဆန္ဒပြရင်2006လအထိကြာသွားနိုင်ပါတယ်။ခွင့်ပြုချက်တောင်းစရာမလိုဘူးဆိုပေမဲ့သက်ဆိုင်ရာအာဏာပိုင်ကို48နှစ်ကြီးကြိုတင်အကြောင်းကြားရတာဟာခွင့်ပြုချက်တောင်းရတဲ့သဘောဖြစ်နေပါတယ်။ရန်ကုန်မြို့နယ်ရပ်ကွက်7ခုမှာ2019နိုဝင်ဘာကစပြီးဆန္ဒပြခွင့်ပိတ်ပင်ထားပါတယ်။စစ်ဆန့်ကျင်ရေးဆန္ဒပြသူ49ဦးထိန်းသိမ်းခံရပါတယ
်။ပြင်သစ်အခြေစိုက်နေစည်းမချသတင်းတောက်များအဖွဲ့ကထုတ်ပြန်တဲ့2019စာနယ်ဇင်းလွတ်လပ်မှုအညွန် Press Freedom Index မှာနိုင်ငံပေါင်း180ရဲ့သတင်းလွတ်လပ်မှုအခြေအနေကိုစီစစ်ထားပါတယ်။သတင်းလွတ်လပ်မှုအရှိဆုံးကနော်ဝေးနိုင်ငံဖြစ်ပြီးဖင်လန်ကဒုတိယ၊ဆွီဒင်ကတတိယဖြစ်ပါတယ်။အင်္ဂလန်ဟာအဆင့်33မှာရှိပြီးအမေရိကန်ဟာအဆင့်48မှာရောက်နေတာမို့ဂါနာနိုင်ငံ29နဲ့တောင်အာဖရိကနိုင်ငံ31လောက်တောင်သတင်းလွတ်လပ်မှုမရှိတာကိုဖော်ပြနေပါတယ်။မြန်မာကတော့အဆင့်138မှာရောက်နေလို့မြန်မာရဲ့ညံ့တာ42နိုင်ငံမှရှိပါသေး။အာရှမှာသတင်းလွတ်လပ်မှုအစိတ်3ဆုံးကတရုတ်နဲ့မြောက်ကိုရီးယားဖြစ်ပါသေး
။ဆိုရှယ်မီဒီယာလို့ခေါ်တဲ့ Facebook မှာသတင်းတုသတင်းမှားတွေတင်လာကြောက်မီဒီယာကိုယုံကြည်မှုနည်းလာချိန်မှာအစိုးရတွေကလည်းသူတို့အားနည်းချက်ကိုဝေဖန်လာမှစိုးရိမ်နေတဲ့အတွက်သတင်းနောက်တွေကိုဖိနှိပ်နေပုံကို BBC အငင်းစားဒေါ်တင်သားဆွေကသူ့ Facebook မှာအကျဲတဝင့်ရေးသားထားပါတယ်။တည်င်းယူရမှာအန်ဒီရဲ့အမျိုးမျိုးရင်ဆိုင်ရပုံကိုလန်ဒန်မှာကျင်းပတဲ့မီဒီယာဆိုင်ရာဟောပြောပွဲအတော်များများမှာဆွေးနွေးကြတယ်လို့ဆိုပါတယ်။ Saudi Arabia နဲ့ Iran တို့နိုင်ငံတွေမှာအစိုးရကသတင်းသမားကိုရန်သူလို့သဘောထားပြီးတိုက်ခိုက်တာမျိုးတွေလှုပ်လာပါတယ်။ Iran အစိုးရဟာ Iran 3 Persian ဘာသာစကားနဲ့အတန်လွှင့်နေတဲ့ BBC အမှုတမ်းတွေကိုပါချင်းချောက်လာတဲ့အတွက်လန်ဒန်မှာတော့ရဲအဆောင်အရှောင်းနဲ့နေနေရတယ်လို့ဆိုပါတယ
်မြန်မာအစိုးရဟာဆော်ဒီနဲ့အီရန်အစိုးရတွေတော့မစိုးဘူးလို့ပြောနိုင်ပါတယ်စာနယ်ဇင်းလွတ်လပ်မှုအညွန့်မှာအီရန်ကအဆင့်190ဆော်ဒီက192မှာရှိပါတယ်စာနယ်ဇင်းလွတ်လပ်မှုအနည်းအချင်းရှိတဲ့အာဆီယံ10နိုင်ငံမှာ၄နိုင်ငံကမြန်မာတဲ့တာပြီး၅နိုင်ငံကမြန်မာတဲ့ညံ့ပါတယ်အဆင့်123ရတဲ့မလေးရှားဟာအာဆီယံမှာပထမဖြစ်ပြီး124ဆင့်ရတဲ့အင်ဒိုနီးရှားကဒုတိယဖြစ်ပါတယ်။ဖိလစ်ပိုင်ကတတိယ၊ထိုင်းကသတုတ္တ၊မြန်မာကပြင်စမဖြစ်ပါတယ်။မြန်မာအောက်မှာကမ္ဘောဒီးယား၊စင်ကာပူ၊ဘရူနိုင်း၊လာအိုနဲ့ဗီယက်နမ်တို့ရှိနေကြပါလေ။သတင်းလွတ်လပ်မှုအတွက်ကမ္ဘာသတင်းစာအသင်းတီတောင်းထားတာ82နှစ်ရှိနေပါပြီ။စာနယ်ဇင်း2000လိပါကိုကိုစားပြုတဲ့အသင်းကြီးဖြစ်ပါတယ်။ဒီအသင်းကြီးထဲမှာကမ္ဘာ Editor Forum ဆိုတဲ့အဖွဲ့ကိုတည်ထောင်တာအနှစ်20ရှိနေပါပြီ။လွန်ခဲ့တဲ့မေလကတော့ဥရောပအခြေစိုက်ကမ္ဘာ Editor Forum ရဲ့အာရှဌာနခွဲကိုစင်ကာပူမှာဖွင့်လှစ်လိုက်ပါလေ။အာရှသတင်းဌာန15ခုပါဝင်ပြီးစာနယ်ဇင်းအရေးကိုဆောင်ရွက်ဖို့ရည်ရွယ်ပါလေ။ဒါပေမဲ့ကမ္ဘာ Editor Forum ရဲ့နှစ်စဉ်ရေးကတော့ဒေါ်လာ800ကျော်ဖြစ်နေပါတယ်ခင်ဗျာ
မြမရေ30ချက်အစီအစဉ်ကိုဦးအောင်ခင်ကကိုညံဝဲအောင်နဲ့အတူတင်ဆက်ပေးသွားတာဖြစ်ပါတယ်။တော်ရစနေနေနဲ့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet ဆောင်ရွက်နာမှာအလွယ်တကူပြန်လည်ဖတ်ယူနားဆင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့ဒီကြာသပတေးနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့တိုင်းရင်းသတင်းလောက်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကတော့ထိုင်းခြေစိုက်တိုင်းရင်းသတင်းလောက်တွေကပြပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မင်းပြားမြို့နယ်မှာမြမအစိုးရတပ်နဲ့ရခိုင်တပ်တော်အေရီတို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးအနီးအနားကျေးရွာသားတွေနေရဲစွန့်ခွာနေကြရပါတယ်။မွန်ပြည်နယ်ဝင်းကြီးချုံနယ်ဝင်းကြီးတူဦးကိုစီစစ်အရေးယူပေးဖို့မွန်ပြည်နယ်လူမှုအဖွဲ့အစည်းတွေကလည်းအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ထံကိုတိုင်ကြားထားတယ်ဆိုတာနဲ့ငင်းချင်းရေးဆွေးနွေးပွဲတွေတရားဝင်ပြန်ဆနိုင်ဖို့အတွက် UPDJC အတွင်းရေးမှူးအဖွဲ့ရဲ့ဆွေးနွေးပွဲအခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်။
မကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မင်းပြားမြို့နယ်တာစီနဲ့ရွှေကျင်ကျေးရွာအကြားမှာမြန်မာအစိုးရတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ဇွန်လ18ရက်နေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးလက်နက်ကြီးကြီးတွေကျေးရွာအနီးကျရောက်ပောက်ကွဲခဲ့တဲ့အတွက်ခွာဆုံတာစီနဲ့ရွှေကျင်ကျေးရွာသားတွေနေရက်ကနေစွန့်ခွာပြီးတခြားကျေးရွာတွေမှာခိုလုံနေကြရပါတယ်ခွာဆုံကျေးရွာကချင်းမျိုးသားတွေကတော့ငတားချင်းကျေးရွာမှာခိုလုံနေကြပြီးရွှေကျင်နဲ့တာစီကျေးရွာသား113ဦးကတော့မင်းဖူးကျေးရွာဘုံတော်ကြီးကျောင်းမှာခေါ်လုံနေကြရပါတယ်။အိုပြင်တောင်ရွာမှာတော့တရားခန့်ခေါ်လုံနေကြတယ်လို့ကန်စိတ်ကျေးရွာမှာလည်းတချို့ခေါ်လုံနေရတယ်လို့အရက်ခလူငယ်ကွန်ရက်ကတာဝန်ရှိသူတဦးကပြောပါတယ်။ဒီလအစောပိုင်းကစပြီးမြင်းပြန်းမြို့နယ်မှာတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေပြီးဇွန်လ3ရက်နေ့ကဒုက္ခသည်တွေခေါ်လုံနေတဲ့စပတ်ထာဘုံတော်ကြီးကျောင်းမှာလက်နက်ကြီးကြီးကျရောက်ပောက်ကွဲခဲ့တဲ့အတွက်6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကမြင်းပြားကျောက်တော်မြတ်ဦးဘူးဒီတောင်အပါအဝင်တိုက်ပွဲဖြစ်ပွားရာမြို့နယ်တွေမှာစစ်ပြေးဒုက္ခတွေအဖြစ်နေရက်ကနေစွန့်ခွာနေရသူပေါင်း 4,600 ကျော်ရှိနေပြီဖြစ်တယ်လို့အကူအညီပေးရေးအဖွဲ့ကထုတ်ပြန်တဲ့စာရင်းတွေထဲမှာဖော်ပြထားပါတယ်
။မွန်ပြည်နယ်ဝန်ကြီးချုပ်နဲ့ဝန်ကြီးတူတို့ကိုစီစစ်ရေးယူပေးဖို့အကတိလိုက်စားမှုတိုက်ဖြစ်ရေးကော်မရှင်ရုံးရန်ကုန်ရုံးပွဲကိုဇွန်လ18ရက်နေ့ရက်စွဲနဲ့မွန်ပြည်နယ်လူမှုအဖွဲ့အစည်းတို့ကနေတင်ကြားထားပါတယ်။တင်တာလှုပ်ထုံလှုပ်နှီးတွေငွေရေးကြေးရေးလှုပ်ထုံလှုပ်နှီးတွေနဲ့မညီပဲလှုပ်ခိုင်ခဲ့တဲ့အပေါ်မှာအဂတိလိုက်စားမှုစိုက်ဖြည့်ရေးဥပဒေနဲ့ညှိစိုးမှုရှိမရှိဥပဒေနဲ့ညီစုံစမ်းစစ်ဆေးပေးနိုင်ဖို့နဲ့လိုအပ်သလိုရေးယူဆောင်ရွက်ပေးနိုင်ဖို့ဆိုင်ရခဲ့တယ်လို့ရေးမြုပ်နယ်လူမှုကျိုးဆောင်ဖွဲ့ကသုံးရင်မှုဦးအောင်နိုင်ဝင်းကပြောပါရယ်2018ခုနှစ်မီနီဘတ်ဂျက်ဧပြီလကနေစက်တင်ဘာလထိ6လပန်းတားရေးနှစ်မှာရေးမြုပ်နယ်အောင်တပြည်နှစ်ကရင်မော်တော်ကားလမ်းခင်းခဲ့ရမှာနိုင်ငံတော်ဘတ်ဂျက်ငွေ 3,000 ကိုတင်တာမခေါ်ပဲနှိစက်ရကုမ္ပဏီတစ်ခုကိုလုပ်ငန်းဆောင်ရွက်ခွင့်ပြုခဲ့တဲ့ကိစ္စနဲ့စိုက်တီယူအမှတ်ဖြတ်စည်းဆက်တင်တာကိစ္စမှာလှုပ်ထုံလုံနှီးနဲ့လွှဲမစွာဆောင်ရွက်ထားတာကိုတိုင်ကြားထားတယ်လို့သူကဆိုပါတယ်။အဆိုပါ 3,000 လက်စီမံကိန်းတင်တာမခေါ်တဲ့ကိစ္စကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နှုတ်မင်းနဲ့ဆောင်ရွက်ခဲ့တယ်လို့မွန်ပြည်နယ်လှုပ်တော်မှာစကားပြောမှားခဲ့တယ်လို့တောက်တာအေးဆန်ကနေပြည်တော်မှာဝန်ခံပြောကြားခဲ့ပြီးနောက်ပိုင်းမှာပြည်နယ်ဆိုရဖို့ရဲ့ဆုံးမြတ်ချက်တိုင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းပြင်ဆင်ပြောကြားခဲ့ပါတယ
်။ကရင်ပြည်နယ်မြဝတီမြို့မှာရက်ွက်ဖော်ဆောင်မဲ့ကိစ္စနဲ့ပတ်သက်ပြီးဆန္ဒထုတ်ဖော်မဲ့ပြည်သူတွေကိုတားဆီးပိတ်ပင်မှုရှိတာဟာတရားမျှတမှုမရှိဘူးလို့ဆန္ဒထုတ်ဖော်တဲ့ပြည်သူတွေကပြောပါတယ်။ရက်ွက်ဖော်ဆောင်ရမှာနေနာတဲ့ပြည်သူအင်အား100ကျော်ကဗအာမြို့ကိုသွားရောက်ဆန္ဒထုတ်ဖော်ဖို့ဇိုလာ19ရက်နေ့ကဂျိုးပန်းစင်မှာပဲကော့ကရိတ်မြို့လိုင်ဝဂိတ်အရောက်မှာလိုင်စင်မဲ့ကအကြောင်းပြပြီးအာနာပိုင်တွေကနေပိတ်ပင်တားဆီးခဲ့တာပါ။အာနာပိုင်တွေအနေနဲ့တခြားသွားလာနေတဲ့ယင်တွေထက်ဆန္ဒထုတ်ဖော်ဖို့သွားတဲ့ယင်တွေကိုတားဆီးပိတ်ပင်တဲ့အတွက်တရားမျှတမှုမရှိဘူးလို့ဆန္ဒဖော်ထုတ်ရမှာပါဝင်တဲ့နန်းမူခွေကပြောပါရယ်။မြဝတီမြို့မှာရက်ွက်ခွန်နဲ့ရက်ွက်6နှစ်ခုဖော်ဆောင်မဲ့နေရာမှာကျူးကျော်လူနေအိမ်တွေဖယ်ရှားပေးဖို့မြဝတီခရိုင်အုပ်ချုပ်ရေးမှူးကမေလကုံပိုင်းကနိုတစ်စာထုတ်ပေးခဲ့ပြီးတဲ့နောက်မှာနှစ်နာတဲ့ဒေသခံတွေကမကျေနပ်လို့ဆန္ဒထုတ်ဖော်ဖို့စီစဉ်လာတာလည်းဖြစ်ပါရယ်။
ချင်းပြည်နယ်အစိုးရဖွဲ့ရဲ့တတိယသတင်းမြောက်ကာလအတွင်းလုပ်ငန်းဆောင်ရွက်ချက်တွေနဲ့ဆက်လျင်းတဲ့သတင်းစာရှင်းလင်းပွဲတရားကိုဇွန်လ22ရက်နေ့ကကျင်းပပြုလုပ်ဖို့စီစဉ်ထားပေမဲ့သတင်းမီဒီယာတွေကမေးခွန်းကြိုတင်ပို့ခိုင်းတာကြောင့်မီဒီယာဓမ္မတွေစိတ်ပျက်နေကြတယ်လို့သိရပါတယ်။မီဒီယာတွေကဖိတ်ကြားတဲ့ချင်းပြည်နယ်အစိုးရရဲ့ဖိတ်ကြားလွှာမှာမီဒီယာတစ်ဖွဲ့လည်းမေးခွန်း ကျွန်တော်အနေနဲ့သတင်းစာရှင်းလင်းပွဲပြုလုပ်ပေးတဲ့အပေါ်မှာကြိုးစားပေးမယ်လေအခုလိုမေခွန်းကြိုတောင်းတာဟာသတင်းမီဒီယာတွေကလွတ်လပ်ခွင့်ကိုထိန်းချုပ်လိုတဲ့ဘောတက်ရောက်တာကြောင့်မသိတော့ဘူးလို့ပြောပါတယ်ချင်းမီနယ်ဆိုရဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစိုးထက်ကတော့ဒီလိုမေခွန်းကြိုတောင်းရတာဟာကိန်းကနာချက်လက်တွေဖြေကြားတဲ့နေရာမှာတည်တည်ကြကြနဲ့လွှဲမမှုမရှိအောင်ရည်ရွယ်တာ
ပြည်မြောက်ပိုင်းမန်တုံမြို့နယ်ကုတ်ခိုင်မြို့နယ်မူဆယ်မြို့နယ်တွင်မှာTNLA တအားတက်ဖွဲ့နယ်တိုက်ပွဲပေါင်း၁၇ကြိမ်ထက်မနည်းပြစ်ခတ်မှုဖြစ်ပွားခဲ့ကြောင်းတအားကြံကြားရေးဌာနကထုတ်ပြန်ပါတယ်။ဧပြီလကနေဇွန်လအထိ၃ကြိမ်ဖြစ်ပွားခဲ့ပြီးဇွန်လအတွင်းမှာပဲဇွန်လ၆ဆက်ခွန်နဲ့၁၈ရက်အတွင်းမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ခလာရနေ၆တ အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတစ်ဆုနေတဲ့ငင်းချင်ရေးဆွေးနွေးပွဲတွေတရားဝင်ပြန်ဆနိုင်ဖို့အတွက်ပြည်ထောင်စုငင်းချင်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းရေးမှူးများအဖွဲ့ကနေနေပြည်တော်မှာအလို့သဘောတွေးဆဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲမှာဘာထူးခြားမှုတွေရှိနေပါသလဲဒီအကြောင်းကိုမိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်
ဇွန်လဒုတိယပတ်ကကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC သွေးရည်မှုများလွတ်တော်ဆွေးနွေးပွဲမှာ NCA လက်မှတ်သူတိုင်ယနာလက်လက်ကန်အဖွဲ့တွေကအစိုးရဘက်ကအဆိုပြုချက်လေးချက်ကိုပေးအပ်လိုက်ပြီးနောက်လာမှာဆွေးနွေးပွဲပြန်လည်ကျင်းပဖို့ညွှန်လေးတယ်လို့အစိုးရငြိမ်းချမ်းရေးအကြံပေးပုဂ္ဂိုလ်ဦးလှမောင်ရှိကပြောပါတယ
်သူတို့ပြောတော့အစိုးရဘက်ကတော့ဒီတစ္ဆူတာကိုကြော်သွားပြီးတော့ဆက်လက်ဆောင်ရွက်နိုင်မယ်နီလန်းနေပေါ့ကျွန်တော်တို့ကဆွေးပြီးတော့ရှိတယ်အဲ့ဒါကိုတော့ကျွန်တော်တို့ကနီလန်း၄တွဲဆိုတော့ဒီပြိုင်နဲ့ဆောင်ရွက်တဲ့နယ်လို့ကျွန်တော်တို့ကဆွေးပြီးတော့ရှိပါတယ်သူတို့တစ်ဖွဲ့ချင်းနဲ့မှာသမို့သူတို့ရဲ့စုဖွဲ့မှုတွေမှာဆွေးနွေးပြီးရင်တော့ကျွန်တော်တို့နဲ့ပြန်နဲ့ဆွေးနွေးဖို့ဆောင်မှုရှိပါတယ
်အစိုးရဘက်ကအဆိုပြုချက်၄ချက်မှာတော့ NCA အကောင့်ထယ်ဖို့မို့ဖွဲ့တဲ့အခြေခံမှု2020မပြည့်ခင်နဲ့2020အလုံးငင်းချမ်းရေးခိုင်မာအောင်နဲ့ကြာကာလအစီအစဉ်တွေပါဝင်တယ်လို့ UPDJC အတွင်းရေးမှူးအဖွဲ့ဝင်နိုင်ငံရေးအစုအဖွဲ့ကိုယ်စားလှယ်စိုင်းချောင်ယောကပြောပါတယ်
NCA မှာပါတဲ့စကလျက်တွေကသာဟိုဘက်ဒီဘက်တဘောတူညီတာမတူဘူးဆိုရင်အဲ့ဒါကိုဘယ်လိုတူအောင်လုပ်မလဲပေါ့နံပါတ်1ကတော့ဖက်ဒရယ်အခြေခံမှုပေါ့ကျွန်တော်တကယ်ဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုရင်တော့ဖြစ်ဘယ်လိုအခြေခံမှုတွေလုပ်ငန်းစဉ်မှာနောက်ပိုင်းကျောင်းဟိုဘက်ဒီဘက်ဘယ်လိုညီနိုင်ဆွေးနွေးကြမယ်ဆိုတဲ့လုပ်ငန်းစဉ်နံပါတ်3ကတော့2020မှာတိုင်ခင်းနော်ဘယ်ဟာတဲ့စစ်တီဘယ်လိုလုပ်မယ်ပေါ့ပြီးရင်2020ကျော်လွန်သွားတဲ့ချိန်ကျရင်တော့မပြည့်ပြတ်တဲ့ငွေချင်းဖြစ်စေကြောဆက်လက်ပြီးတော့အမှတ်ခံရရှိရှိပဲလို့ဆက်လုပ်တော့နိုင်မယ်ဆိုတော့ကိစ္စကိုဆွေးနွေးကြမယ်ပေါ့။နောက်ဆုံးကတော့ဒီကြားကာလဆိုင်ရာကိစ္စတွေပေါ့ဗျာ။ပြန်မရေးထုတ်ကြည့်တဲ့သူတွေရဲ့ဟိုကက်ဆိုင်ရာဒေတာတွေမှလုံမဲ့ပြည်သူတွေနဲ့တွေ့ဆုံမှုတွေအစားနာတယ်။ပြည်သူလုံငန်းတွေအစားပြီးလို့လုပ်ဆောင်မယ်ဆိုတော့ဟောင်းပြန်လည်ဆွေးနွေးကြမယ်ဆိုတော့လုံငန်းစဉ်လေးရတော့ဆွေးရဖက်ကတင်ပြတာဖြစ်ပါတယ်။
အစိုးရရဲ့အဆိုပြုချက်တွေကိုအလေးထားဆွေးနွေးတော့မှဖြစ်တယ်လို့တစ္ဆေမှုတွေကြော်လွှားရေးအတွက်အဖွဲ့တစ်ဖွဲ့ဖွဲ့စည်းပြီးတော့အစိုးရနဲ့အများဆုံးဆွေးနွေးတော့မယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်ဘူမူကြီးဆိုင်ငင်ကဆိုပါတယ်ဂျွန်လ7-14ရက်နေ့မှာကျင်းပပြည်စည်းခဲ့တဲ့အလွတ်တဘောဆွေးနွေးမှုမှာအစိုးရတော်တော်တမတော်အစုဖွဲ့က10ဦးနိုင်ငံရေးပါတီအစုဖွဲ့က10ဦးနဲ့တိုင်းရင်းသားလက်နက်ကိုင်အစုဖွဲ့9ဦးတက်ရောက်ခဲ့ပြီးတော့ KNU ကတော့မတက်ရောက်ခဲ့ပါဘူး
ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့စစ်ပေးဆောင်စခန်းတွေမှာစာဝတ်နေရေးပုံမှုခက်ခဲလာတဲ့အပြင်လုံခြုံရေးအတွက်ပါစိုးရိမ်နေရတဲ့အခြေအနေတွေမှာရှိနေတယ်လို့ရှမ်းလူခွင့်ရေးအဖွဲ့တွေနဲ့စခန်းနေဒုက္ခသည်တွေကပြောပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ထားပါတယ်
။ထိုင်းမြန်မာနယ်စပ်ကုန်းကျော်စစ်ဆောင်စခန်းမှာဘရိတ်ခါခက်ခဲဖြစ်နေတယ်လို့ဒုက္ခသည်တွေနေရပြန်ရေးဟာမဖြစ်နိုင်သေးဘူးလို့ စခန်းတာဝန်ခံလုံဆိုင်လျံကပြောပါတယ
် TBC နေနော်ဆန်ဒုက္ခတဲ့စခန်းနော် IDP နဲ့ဒီနော် refugee လို့ပြောအရေးခါဖြတ်လိုက်တဲ့အချိန်မှာကြက်အများစုကစာဝန်ကြီးရတားကိုကြက်သေးတာပေါ့နော်အဲ့ဒါဒါကြီးမားတဲ့အခက်အခဲတစ်ခုပါနော်နောက်တစ်ခုကတော့ဒီပြောနေတဲ့သူနေရပြန်ရေးပေါ့ပြန်ပြောနေရနံပါတ်1ကရှိမှတကယ်လားစစ်မှန်တဲ့ရင်းဆိုင်မရှိသေးဘူးနော်နံပါတ်2ကအဲ့ဒီဒေသတွေမှာငကူကလည်းဆွဲတာတွေရှိပါတယ်ညီမတက်နေရှိဒါပေမဲ့အခုကငကူတဲ့ပုံများလာပြီအဲ့ဒီနေရာတွေကလည်းလုံးဝပြန်လို့မရပါဘူး
ကုန်းကျော်ဒုက္ခတဲ့စခန်းကလူတွေဟာတဖက်နိုင်ငံမှာသွားရောက်လွတ်လပ်ကြိုင်ဖို့ကလည်းအခက်အခဲရှိနေတယ်လို့စခန်းနေနန်းဆွေစင်ကပြောပါတယ
်ရေခါဖြတ်လိုက်တော့စားဖို့တောက်ဖို့အဆင်မပြေဘူးနေစာလုပ်မယ်ဆိုလည်းအမရှိတော့နေစာနဲ့တလုံးလုံးမရအောင
်ဒီလိုအနေအထားတွေကြောင့်နိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့တွေအနေနဲ့ရှမ်းစစ်ဘေးရှောင်တွေကိုပြန်လည်ကူညီထောက်ပံ့ပေးကြဖို့ကိုလည်းစောင်းဆိုထားကြပါတယ်စခန်းနီးနားမှာတိုင်အားတိုးချဲ့မှုတွေရှိနေတဲ့ပြင်၎င်းတို့မူရင်းဒေသတွင်းမှာလက်နက်ကန်ဖွဲ့စည်းတွေအများပြားရှိနေခြင်းတို့ကြောင့်လုံခြုံမှုပုံမအားနည်းလာတယ်လို့ရှမ်းလူခွေးရဲမှန်တိုင်ပြောရေးဆိုခွင့်ရှိသူစိုင်းရွက်လွင်ကပြောပါတယ်
ငါမြေတိုးချဲ့တာကြတော့ဒီပေါ့နော်ဒုက္ခတဲ့စခန်းနီးဒဝိုက်မဆိုင်မြန်မာဆိုရစစ်တပ်တိုးချဲ့တာရှိနေပြီးတော့ဟိုဝတ်စစ်တပ်ပေါ့နော်ဒီတပြေစစ်တပ်ရှိနေတာအဲ့တော့နည်းနည်းချက်ပြီးတော့ဝင်လာဆိုတော့အရင်ဟိုကအခက်ခဲတာမကတော့လုံဆောင်ရေးအပိုင်းမှာလည်းတိုးရင်ရပါတော့
ထိုင်းနိုင်ငံတွင်းနဲ့ဆိုင်းမြန်မာနယ်စပ်မှာပြည်တွင်းရှေ့ပြောင်းနေထိုင်သူရှမ်းဒုက္ခတဲ့ IDP စခန်း၅ခုရှိနေပြီးလူရေ6000ခန့်ရှိနေပါတယ်1996-1998ခုနှစ်ကရှမ်းပြည်နယ်တွင်စစ်ဆေးရကနေဒေသခံတွေကိုအသင်းအဓမ္မနေရာစုခွာခိုင်းခြင်းကြီးရွာတွေကိုမိရှုဖြည့်ခြင်းတို့ကြောင့်နေရာစုခွာဆွဲပြေးလာကြသူများဖြစ်ကြပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မင်းပြားမြို့နယ်တာစီနယ်ရွှေကျင်ကျေးရွာအကြားမှာမြန်မာအစိုးရတပ်နယ်ရခိုင်တပ်မတော်အေအေတို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးလက်နက်ကြီးကြီးတွေကျေးရွာအနီးကျရောက်ပောက်ကွဲခဲ့တဲ့အတွက်ခွဆုံတာစီနယ်ရွှေကျင်ကျေးရွာသားတွေနေရက်ကနေစွန့်ခွာနေကြရပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်နယ်ဝန်ကြီးတဦးတို့ကိုစစ်စစ်အရေးယူပေးဖို့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရုံးရန်ကုန်ရုံးခွဲကိုမွန်ပြည်နယ်လူမှုအဖွဲ့အစည်းတချို့ကတိုင်ကြားထားပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တင်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။တော်ရရှိတွေအခုနားဆင်ခဲ့ရတော့အပတ်စဉ်တင်ရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။တော်ရရှိတွေအနေနဲ့ VOA ကိုတချင်းတောင်းကျင်တယ်ဝေဖန်ကြံပေးစာပေးပို့ကျင်တယ်ဆိုတော့ကျွန်တော်တို့ VOA ရဲ့ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့ dial ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ဖုန်းနံပါတ်က0239-382-3854ဖြစ်ပြီးတော့ fax နံပါတ်ကတော့0239-382-3854ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ကတလဲကြီးညာပေးပါဦးခင်ဗျာ
ကိုရီးယားပြည်နယ်ထဲဝင်လာတဲ့အမေရိကန်ရဲ့မောင်းသူမဲ့အဝေးထိန် drone ရင်တစ်ခုကိုဒီကနေ့ကြာသပတေးနေ့မှာမတော်တဆပြစ်ချလိုက်မိကြောင်းအီရန်အစိုးရအရာရှိတွေကပြောပါတယ်ဒါပေမဲ့အဝေးထိန် drone ရင်ကိုအီရန်ကနိုင်ငံတကာလေကြောင်းပိုင်းနဲ့အတွင်းမှာပြစ်ချလိုက်တာလို့အမေရိကန်ကပြောပါတယ်အမေရိကန်စစ်တပ်ဗဟိုကူကိုယ်ရေးဌာနချုပ်ကရေးတပ်ဗဟိုမူကြီးဘီလ်အာဘန်ကတော့ဟော်မုစ်ရှိလက်ကြားပေါ်ကနိုင်ငံတကာလေကြောင်းပိုင်းနဲ့အတွင်းကင်းထောက်ပြန်တန်းနေတဲ့အမေရိကန် drone ရင်ကိုအီရန်ကမြေပြင်ကနေဝင်ပြစ်တုံးရင်နဲ့ပြစ်ခတ်ခဲ့တာလို့ပြောပါတယ်အမေရိကန်ပြည်ထောင်စုကနေဒါတို့နဲ့ရရှိထားတဲ့သုံးနိုင်ငံကုန်သွယ်ရေးသဘောတူညီချက်ကိုမက္ကဆီကိုအထက်လွှတ်တော်ကအတည်ပြုပြီးနောက်တနေ့မှာပဲဒီသဘောတူညီချက်နဲ့တခြားကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ကနေဒါဝန်ကြီးချုပ်ဂျက်ဆင်ထရူဒိုဟာဒီကနေ့ဝါရှင်တန် DC ကိုရောက်လာတော့မှဖြစ်ပါတယ်မြန်မာနိုင်ငံမှာလျှက်စစ်တာအာမလုံလောက်တဲ့ပြဿနာဟာစီးပွားရေးတိုးတက်ဖို့အဟန့်အတားဖြစ်နေတယ်လို့ကမ္ဘာ့ဘဏ်ကပြောကြားလိုက်ပါတယ်နိုင်ငံတော်လျှက်စစ်ပြီးလုံးဝမရတာနဲ့ရတဲ့ချက်မရတဲ့ချက်ဖြစ်နေတာကနိုင်ငံရဲ့စွန့်အင်ကဏ္ဍမှာကြီးမားတဲ့စင်ခုံမှုဖြစ်နေတယ်လို့2019ခုနှစ်ဇွန်လအတွက်ကမ္ဘာ့ဘဏ်ရဲ့စီးပွားရေးစောင့်ကြည့်အစီရင်ခံစာမှာဖော်ပြထားပါတယ်အမေရိကန်နိုင်ငံရဲ့ဌာနရဲ့2019ခုနှစ်နိုင်ငံတကာလူကွန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံဟာ TR3 လူကွန်ကူးမှုအစိုးဆုံးနိုင်ငံစင်းထဲမှာထည့်သွင်းဖော်ပြထားပါတယ်လူကွန်ကူးမှုတိုက်ဖြတ်ရေးမှာမြန်မာအစိုးရအနေနဲ့အနေအဆုံးလှုပ်ဆောင်တဲ့စံနှုန်းစံထားတွေမပြည့်တဲ့ပြင်လူကွန်ကူးမှုတိုက်ဖြတ်ရေးတိုးတက်လာအောင်တိတာထင်ရှားတဲ့ကြိုးပမ်းမှုတွေလည်းမရှိခဲ့ဘူးလို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်ခင
်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်ရှင်းပြပေးခဲ့တာဖြစ်ပါတယ်။ဒီညစီစဉ်ထုတ်လို့ရမှုကကိုကျော်တော်သိန်းဖြစ်ပြီးတော့ Adapa engineer Gara Void Dex on your Pibare, few American and Yava Mimabada season ago, Yamasano de Nya Kuna Igani, Senai, Lindomida Nasanga, Kilo Stitte Guchanga, Lindomida Tonga, Kilo Stitte Shikon, Tonga, Lindomida Nazatine, and Lamida Tiaku de Dogani, Zanumbigan Pibare, Vigo Nasinet Dole, Jesu de Mare, Tora Shini Alo, Chilan Chani Java, Chino Janima.
This program has come to you from the Voice of America, Washington.